Welcome to the Voice of America in Burmese.
Minglam ne khin ma shin. Washington ne Radio American Tangani 2020 August 9 ye taw jan ne mane khin season re go Myanmar san lo chin mane 6 nai ga ni 9 nai thi line no meter 2440 ne 51 klein la meter 190 ru ga ni thau lwin pe ni ba bin. Chuma khin myo da ba. Di mane khin thadin re go ko yen men thun ne du pyo pya pe ba me.COVID-19 အတွက်ဘယ်ကာကွယ်ဆေးမျိုးကိုမဆိုလူတိုင်းလက်လန်းမြေအောင်လုပ်ပေးမယ်ဆိုရင်ကမ္ဘာစီးပွားရေးအမြန်ပြန်ပြီးကောင်းလာနိုင်မယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကကြေညာပြီးနေမှာပြောပါတယ်။ကမ္ဘာကြီးအမြန်ပြန်ပြီးနလန်းထူလာစေဖို့အတွက်ကာကွယ်ဆေးတွေဒါမှမဟုတ်တခြားအသုံးဝင်တဲ့ပစ္စည်းတွေကိုမျှဝေတာဟာတကယ်အထောက်အကူဖြစ်စေကြောင်းနဲ့ဒါဟာကမ္ဘာစီးပွားရေးကိုအမြန်ပြန်ပြီးကောင်းလာနိုင်စေသလို COVID-19 ကြောင့်ထိခိုက်ရမှုတွေကိုလျော့ပါစေနိုင်တယ်လို့လည်းထင်ရှားတဲ့ပုံကိုယ်တွေပါဝင်ဆွေးနွေးတဲ့ Aspen Security Forum Online ဆွေးနွေးပွဲမှာ WHO အကြီးအကဲကပြောပါတယ်။အခုဖြစ်ပေါ်နေတဲ့ Coronavirus ကာယောဂါဟာ20ရာစုအစောပိုင်းကစခြင်းကမ္ဘာမှာအကြီးအမားဆုံးကျန်းမာရေးဆိုင်ရာအရေးပေါ်ပြဿနာနဲ့ရင်ဆိုင်နေရတာဖြစ်ပြီးဒီလိုအချိန်မျိုးမှာကာကွယ်ဆေးရဖို့အတွက်ကမ္ဘာတစ်လွှာပြန်ဆိုင်နေမှုကလည်းမကြုံစဘူးတွေ့နေရတယ်လို့လည်းဒေါက်တာ Tedros ကပြောပါတယ်။ဒီယောဂါဟာကမ္ဘာလူသားအလုံးအတွက်စိတ်မချရမချင်းဘယ်နိုင်ငံမှမှအငြင်းမကင်းနိုင်တဲ့အတွက်အခုလိုအချိန်ကအလုံးအတူလက်တွဲဆောင်ရွက်ရမယ့်အချိန်ရောက်ပြီလို့လည်းပြောပါတယ်။ American ပြည်တော်စုမှ November 3ရက်ရွေးကောက်ပွဲမတိုင်ခင် Coronavirus ကာကွယ်ဆေးရနိုင်ခြေရှိနေတယ်လို့သမ္မတ Donald Trump ကကြေညာပြီးနေမှာပြောပါတယ်။ဒါဟာသမရအင်မျိုးရဲ့ကျန်းမာရေးကျွမ်းကျင်သူတွေခံမှန်းတာတဲ့ပိုးပြီးအပြုသဘောဆောင်တဲ့ခံမှန်းချက်ဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါအတွက်ကာကွယ်ဆေးကိုဒီနှစ်ကုန်ထက်ဆော့ပြီးရနိုင်ခြင်းရှိမရှိသတင်းဌာနတစ်ခုရဲ့မေးမြန်းချက်ကိုသမရကနိုဝင်ဘာ3ရက်မတိုင်ခင်ရနိုင်တယ်လို့အဲ့ဒီအချိန်လောက်မှာတော့ရနိုင်လောက်ပြီလို့ထင်ကြောင်းဖြေကြားခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းထားရတဲ့အတွက် American စီးပွားရေးယိုယွင်းနေချိန်မှာပဲသမရထရမ့်ကဒုတိယသက်တမ်းအတွက်ပြန်ပြီးအရွေးခံဖို့လုပ်နေတာပါ။ဒီကာယောဂါကြောင့် American ပြည်တော်စုမှာဖြန့်မြန့်အားဖြင့်တရက်ကိုလူတစ်ထောင်ကျော်တည်ဆုံနေခြင်းမှာပဲစာသင်ကျောင်းတွေပြန်ပြီးဖွင့်လာတာစပြီး American လူနေမှုဘဝငကိုတိုင်းပြန်ဖြစ်လာဖို့သမရကကြိုးစားနေတာဖြစ်ပါတယ်။ဒီယောဂါကာကွယ်ဆေးနဲ့ပတ်သက်ပြီးအနည်းဆုံးတော့ဆေးတစ်မျိုးကိုရနိုင်ခြင်းရှိနေပြီးဒီဆေးသုံးဖို့ကလည်းနှစ်ကုန်လောက်ဆိုစိတ်ချရမှာဖြစ်ကြောင်း American အစိုးရကူးစက်ယောဂါဆိုင်ရာထိပ်တန်းပညာရှင် Dr. Anthony Fauci ကဗုဒ္ဓဘူးနဲ့ Reuters မေးမြန်းခန်းမှာဖြေကြားခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်နဲ့ဆိုင်တဲ့မှားယွင်းတဲ့သတင်းချက်လက်တွေပါဝင်နေတဲ့အတွက်သမ္မတဒေါ်နယ်ထရမ့်တင်ထားတဲ့ post တစ်ခုကို Facebook လူမှုကွန်ရက်ကဖယ်ရှားလိုက်ပါတယ်။အခုဖယ်ရှားခံရတဲ့ post ထဲမှာကလေးငယ်တွေဟာ COVID-19 လုံးဝကူးစက်ခံရနိုင်ခြင်းမရှိဘူးလို့သမ္မတရဲ့ပြောဆိုချက်ကိုဖော်ပြထားတဲ့ Fox သတင်းဌာနရဲ့ link ကိုတင်ထားတာဖြစ်ပါတယ်။လူအုပ်စုတစ်ခုအနေနဲ့ COVID-19 အကူးစက်ခံရနိုင်ခြင်းမရှိဘူးဆိုတဲ့မှားယွင်းတဲ့ပြောဆိုမှုတွေကိုတင်လာတဲ့အတွက်သူတို့အနေနဲ့သမ္မတရဲ့ post ကိုဖယ်ရှားရခြင်းဖြစ်ကြောင်း Facebook ကဗုဒ္ဓဘူးနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါဟာ COVID-19 နဲ့ပတ်သက်တဲ့မှားယွင်းတဲ့သတင်းအချက်လက်ဖော်ပြတာကိုတားမြစ်တဲ့သူ့ရဲ့မူဝါဒနဲ့ညှိစွန်းနေကြောင်းလည်းပြောပါတယ်။ဒါဟာ Facebook အနေနဲ့သမ္မတ Trump တင်တဲ့ post တွေကိုပထမဆုံးအချိန်ဖယ်ရှားတာတော့မဟုတ်ပါဘူး။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်နဲ့သက်ဆိုင်တဲ့မှားယွင်းတဲ့သတင်းအချက်အလက်တွေကိုဖြန့်ချိတဲ့အတွက်ဆိုရယ်အကြောင်းပြချက်နဲ့ဖေရှားတာတော့ဒါပရမဆုံးချိန်ဖြစ်ပါတယ်။ဒီအလားတူသတင်းကိုပဲ Twitter လူမှုကွန်ရက်မှာသမ္မတ Trump တင်ခဲ့ရမှာလဲဗုဒ္ဓဘူးနေ့ညနေဆောင်အထိဒီ post ဆာရှိနေကြတာဖြစ်ပြီးဒါပေမဲ့နိုင်နိုင်ငံကြမှာတော့ဒီ post ကိုမဖယ်မချင်းသမ္မတရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးအဖွဲ့ကတင်ခြင်းတဲ့ post တွေကို Twitter ကတင်ခွင့်မပေးဘဲပိတ်ထားခဲ့တာဖြစ်ပါတယ်။အဲ့ဒီဗီဒီယိုပါတဲ့ link ကိုဖယ်ရှားလိုက်တော့မှနောက်ထပ် post အသစ်တွေကိုတင်ခွင့်ပြုခဲ့တာပါ။ဗာတီကန်ရဲ့ငွေကြေးဆိုင်ရာကိစ္စရပ်တွေကိုစီမံကြီးကြပ်ဖို့အတွက်ပိုယဟန်မင်းကြီး Francis ကအမျိုးသမီးတာဝန်ခံ6ဦးကိုကျေတပ်ရင်းနေမှာအမိစင်းတင်သွင်းလိုက်ပါတယ်။ဒါဟာဗာတီကန်ရဲ့အစ်မြင့်ယာရုတွေမှာအမျိုးသမီးတွေပထမဆုံးပါဝင်လာတာဖြစ်ပါတယ်။သူတို့ဟာဗာတီကန်စီးပွားရေးဆိုင်ရာ15ဦးပါကောင်စီမှာတာဝန်ထမ်းဆောင်လာမှာဖြစ်ပါတယ်။ဗာတီကန်ရဲ့ငွေကြေးဆိုင်ရာနဲ့ငွေကြေးဆိုင်ရာမူဝါဒတွေကိုနိုင်ငံတကာပါဝင်တဲ့အဖွဲ့ကကြီးကြပ်နေရကနေ2014ခုနှစ်မှာပိုယဟန်မင်းကြီးကဒီကောင်စီကိုစတင်ဖွဲ့စည်းလိုက်တာပါအခုအမည်တင်ရွေးချယ်လိုက်သူ6ဦးဟာ Britain, Spain နဲ့ Germany နိုင်ငံတွေကဖြစ်ပြီးစီးပွားရေးလုပ်ငန်းလုပ်ကင်သူနဲ့ဗန်လုပ်ငန်းပြန်ပညာရှင်နဲ့နိုင်ငံရေးလောကမှာကျင်လည်ခဲ့သူတွေပါဝင်ပါတယ်လက်ဗနနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေတည်တည်ချာချာမလုပ်ဘူးဆိုရင်နိုင်ငံရဲ့အခြေအနေဟာဆက်ပြီးချိနဲ့နေနိုင်တယ်လို့လက်ဗနနိုင်ငံကိုရောက်နေတဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကသတိပေးလိုက်ပါတယ်။လက်ဗနနိုင်ငံမှာတော့ဖ တို့မျိုးကစိတ်ကမ်းမှာဖြစ်ပေါ်ခဲ့တဲ့အင်္ဂါနေ့ပောက်ကွဲမှုနောက်ပိုင်းပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးလုပ်သားတွေဆက်လက်ရှာဖွေနေစေပါဒီပောက်ကွဲမှုကြောင့်သေဆုံးသူအရေအတွက်ဟာ139ဦးရှိသွားပြီဖြစ်ပြီးဒဏ်ရာသူက9000ကျော်ရှိနေတယ်လို့လက်ဗနွန်ကျန်းမာရေးဝန်ကြီးကပြောပါတယ်ဘေရုတ်ပောက်ကွဲမှုဖြစ်ချိန်ကစပြီးလက်ဗနွန်ကိုပထမဆုံးလာရောက်တဲ့နိုင်ငံခြားခေါင်းဆောင်ဖြစ်တဲ့ပြင်သစ်သမ္မတမေခရွန်ကစားနပ်ရိက္ခာတွေရှေးကူညီနဲ့အိုးအိမ်တွေနေထိုင်ရေးနဲ့ပတ်သက်ပြီးအကူအညီရန်ပုံငွေရဖို့အတွက်မကြခင်ရပိုင်းတွင်မှာပဲကဘာလုံးဆန်အညီလာကန်တခုကျင်းပဖို့ရှိကြောင်းလည်းပြောပါတယ
်ဘီယူအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.3 ညလိုင်းဒိုမီတာ40 kHz 8.3 ညလိုင်းဒိုမီတာ51 kHz 5805နဲ့ဒိုင်နိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမ်းမထွန်းပါ VOA American တန်ရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာသွားပါမယ်မြန်မာစစ်တပ်ရဲ့ရဲတပ်ဖွဲ့တို့ Facebook မှာတင်ခဲ့တဲ့ post တွေနဲ့ဆက်သွယ်ပြောဆိုမှုတွေကိုထုတ်ပြန်ပေးဖို့ American တရားရုံးတစ်ခုကတဆင်ဂမ်ဘီယာနိုင်ငံကတောင်းဆိုထားတာကို Facebook ကလက်မခံဘဲပယ်ချလိုက်ပါတယ်ဒီလိုလူမှုကွန်ရက်အသုံးပြုသူတွေရဲ့ဆက်သွယ်ပြောဆိုချက်တွေကိုထုတ်ပေးရင် American ရဲ့ဆက်သွယ်ရေးဥပဒေနဲ့ညီစွန်းနေတယ်လို့လည်း Facebook ကပြောပါတယ်ဒါကြောင့် Washington DC KI တရားရုံးအနေနဲ့ဂမ်ဘီယာနိုင်ငံရဲ့တောင်းဆိုချက်ကိုပယ်ချပေးဖို့ကိုလည်း Facebook ကအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာလူနည်းစုမွတ်စလင် Rohingya တွေကိုလူမျိုးတုံးတပ်ဖြတ်မှုရှိတယ်ဆိုပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုထားတာဖြစ်ပြီးမြန်မာစစ်တပ်ကအရေးပါသူတွေနဲ့ရဲတပ်ဖွဲ့တို့တင်ခဲ့တဲ့ post တွေနဲ့ဆက်သွယ်ပြောဆိုမှုအားလုံးကိုထုတ်ပြန်ပေးဖို့အတွက် Facebook ကိုတောင်းဆိုပေးဖို့ Washington DC KI တရားရုံးကိုဇွန်လ10ရက်နေ့ကလျှောက်ထားခဲ့တာဖြစ်ပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့အာစာချမ်းဖယ်လက်နက်ကိုင်အဖွဲ့အစည်းပြိပကတွေကြောင်းနေပြည်တော်ရှင်းလင်းရာကနေရန်ဂျာဒုက္ခတဲ့ခုနှစ်သိန်းကျော်နေရက်စွန့်ခွာထပြေးခဲ့ရတာပါဒီလိုနေပြည်တော်ရှင်းလင်းမှုတွေအကြားအစုလိုက်ပြုံလိုက်တပြတ်မှုတွေမတိမ်းမှုတွေနဲ့အရသားတွေကိုတပြတ်တာရွာတွေကိုမိရှို့တာစတဲ့အထောက်အထားတွေတွေ့ရကြောင်းလူခွင့်ရေးအဖွဲ့တွေကပြောပါတယ်ရန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအာဏာပိုင်တွေကရခိုင်ပြည်နယ်အတွင်းတောင်းကျမှုတွေကိုနှိမ်နှင်းခဲ့တာဖြစ်ပြီးလူမျိုးတွေတပြတ်မှုကျူးလွန်ခဲ့တာမရှိဘူးလို့ညင်းဆိုထားပါတယ်မြန်မာနိုင်ငံကပဋိပက္ခတွေဟာ Facebook လူမှုကွန်ရက်ကတဆင်အမိုးစကားတွေဖြန့်နေတာကြောင့်ပိုပြီးဆိုးရွားလာတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးစုံစမ်းစစ်ဆေးသူတွေက2018ခုနှစ်တုန်းကပြောထားမှုပါတယ်အရှိတောင်အရှာနိုင်ငံများပေါ်အာဆီယံဖွဲ့စည်းတည်ထောင်တဲ့53နှစ်မြောက်အထိမ်းအမှတ်အဖြစ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ခ်ပွန်ပီယိုကအဖွဲ့ဝင်10နိုင်ငံကိုချီးကျူးဂုဏ်ပြုလိုက်ပါတယ်။အာဆီယံဖွဲ့ကိုစီအေကာလာရဲ1969ခုနှစ်ဩဂုတ်လ10ရက်နေ့မှာအဖွဲ့ဝင်9နိုင်ငံနဲ့စတင်တည်ထောင်ခဲ့တာပါ။အာဆီယံဟာဆက်စပ်နှစ်တွေချီပီးဒေသတွင်တည်ငြိမ်အေးချမ်းပြီးစီမံဝါပြောတဲ့အခြေအနေတွေကိုတည်ဆောက်နိုင်ခဲ့ကြောင်းနဲ့အာဆီယံနဲ့အာဆီယံဥဆောင်တဲ့နယ်လန်နဲ့လုံထုံးလုံးကြီးတွေဟာ Indo-Pacific ဒေသလွတ်လပ်ပွင့်လင်းမှုရှိရေး American နိုင်ငံရဲ့မြန်မာချက်တွေအတွက်အရေးပါတယ်လို့လည်းဝန်ကြီးပုံပီယိုကပြောပါတယ် American နိုင်ငံဟာ COVID-19 တိုက်ဖျက်ရေးအတွက်အာဆီယံနိုင်ငံတွေကိုဒေါ်လာ85သန်းဒီပါအရေးပေါ်အကူအညီတွေနဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးအပ်သွားဖို့ကတိပြုထားတယ်လို့ကယောဂါကြီးပြီးဆုံးသွားတဲ့အခါမှာလဲအာဆီယံနိုင်ငံတွေနဲ့အမေရိကန်နိုင်ငံအကြားပွင့်လင်းမြင်သာတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေရရှိရေးဆက်လက်လှုပ်ဆောင်သွားဖို့ရှိတယ်လို့လည်းဝန်ကြီးပုံပီယိုကပြောပါရယ်ခင်ဗျာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ခ်ပွန်ပီယိုကအရှိတောင်အရှာနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတချို့ကနိုင်ငံသားဝန်ကြီးတွေကိုဒီတစ်ပတ်တည်းတယ်လီဖုန်းနဲ့ဆက်သွယ်ပြီးလူနိုင်ငံဆက်ဆံရေးကိစ္စတွေနဲ့တောင်တရုတ်ပင်လယ်ကိစ္စအကြောင်းဆွေးနွေးခဲ့ပါတယ်တောင်တရုတ်ပင်လယ်ရဲ့မလေးရှားနိုင်ငံနေပြည်တော်ပိုင်ခွင့်မရှိကြောင်းတရုတ်တို့ရဲ့ပြောကြားချက်ကိုမလေးရှားနိုင်ငံကပြီးခဲ့တဲ့အပတ်တည်းတင်းတင်းမာမာတုံ့ပြန်အပြေးမှာဝန်ကြီးပုံပီယိုကအာဆီယံနိုင်ငံသားဝန်ကြီးတွေကိုအခုလိုဆက်သွယ်ဆွေးနွေးခဲ့တာလည်းဖြစ်ပါတယ်တင်းတင်းလာနေကဝန်ကြီးပုံပီယိုကအင်ဒိုနီးရှားနိုင်ငံသားဝန်ကြီးရက်နော်မဆူရီနဲ့ COVID-19 တုံ့ပြန်ရေးကိစ္စနဲ့လူကြိုးရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့တရုတ်နိုင်ငံနဲ့နေပြည်တော်အရင်းပွားနေတဲ့အရှိတောင်အရှာနိုင်ငံတွေကိုထောက်ခံတယ်လို့လည်းပြောခဲ့ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကအင်္ဂလိပ်ကသတင်းထုတ်ပြန်ခဲ့ပါတယ်။အလားတူပဲစင်ကာပူနိုင်ငံရဲ့ဝန်ကြီး Vivian Balakrishnan နဲ့ဆက်သွယ်ပြီးတရုတ်နဲ့ညင်းပွားနေတဲ့မလေးရှား၊ဗီယက်နမ်၊ဖိလစ်ပိုင်နဲ့ဘရူနိုင်းနိုင်ငံတွေကိုထောက်ခံကြောင်းဝန်ကြီးပုံပီယိုကပြောခဲ့ပါတယ်။ဩဂုတ်လ6ရက်နေ့ဗိုလ်တော်နေ့မှာတော့ဗီယက်နမ်ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံရဲ့ဝန်ကြီး Pham Binh Minh နဲ့မ လေရှားနိုင်ငံရဲ့ဝန်ကြီးဟီရှာမိုဒင်တို့ကိုတီးကြစီတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပြီးနိုင်ငံတကာဥပဒေအောက်မှာအရှိတောင်အရှာနိုင်ငံတွေရဲ့အကျိုးစီးပွားနဲ့အချုပ်အခြာအာဏာပိုင်ဆိုင်ခွင့်ကိုအမေရိကန်နိုင်ငံကထောက်ခံတယ်လို့ဝန်ကြီးပုံပီယိုကပြောပါတယ်။ဇူလိုင်လ29ရက်နေ့ကလေရှားနိုင်ငံကကုလသမဂ္ဂကိုတရားဝင်တန်တမာရေးဆိုင်ရာစာတမ်းောင်ပြပို့ခဲ့ပြီးတရုတ်ရဲ့ရင်းဆက်90ပါးနယ်နိမိတ်သတ်မှတ်ချက်ကိုပယ်ချခဲ့ပါတယ်ခင်ဗျာ။လက်နက်မဲ့ငင်းချတဲ့ကဘာကြီးကိုတိစောက်ကြပါလို့တိဘက်ဖုန်းတော်ကြီးဒလိုင်းလာမာကဂျပန်နိုင်ငံဟီရိုရှိမာနဲ့နာဂါစကီမြို့တွေအပေါ်အနှုတ်မြုပ်ပုံကျဲချတဲ့85နှစ်ပြည့်မြောက်တဲ့မနစ်ချတာပရိနေကတိုက်တွန်းလိုက်ပါတယ်။20ရာစုမှာထုတက်မှုတွေအများကြီးရရှိခဲ့ပေမဲ့အဲ့ဒီရာစုနှစ်ကအကြမ်းဖက်မှုတွေရှိခဲ့တဲ့ခေတ်ကာလတစ်ခုဖြစ်ခဲ့ပြီးလူသားပေါင်း200ဝန်းကျင်သေဆုံးခဲ့ရကြောင်းနဲ့ရုရှားပွဲနျူကလ িয়ার လက်နက်ကိုလည်းအသုံးပြုခဲ့ကြောင်းဖုန်းတော်ကြီးဒလိုင်းလာမာကပြောပါတယ်။အခုခေတ်မှာတော့တဦးနဲ့တဦးအပြန်အလှန်မိကိုနေရမှု interdependence ပုံများလာတာကြောင့်ပုံပြင်းချင်းချင်းနဲ့ရာစုနှစ်ကိုတိစောက်ဖို့အခွင့်အရေးပူရတယ်လို့လည်းဖုန်းတော်ကြီးကထုတ်ပြပါရယ်ပဋိပက္ခတွေရှိလာရင်အင်အားမတုံးပဲနှစ်ဖက်ဆွေးနွေးပွဲတွေကနေဖြစ်ရှင်ဖို့နျူကလ িয়ার လက်နက်ရဲ့ချင်းချောက်မှုရန်ကိုတိုက်ဖြတ်ဖြစ်ဖို့နဲ့အန်တီမရီမန်ချက်အဖြစ်လက်နက်မဲ့ကဘာကြီးကိုတိစောက်ဖို့လိုတယ်လို့လည်းတိဘက်ဖုန်းတော်ကြီးဒလိုင်းလာမာကပြောပါရယ်ခင်ဗျာတောက်ကြနေမနဲ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလော်ရီနဲ့အဖတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
တိုင်းရင်းသားလက်နက်ကန်တစ်ခုဖြစ်တဲ့မွန်ပြည်တပ်ပါသေးထိုင်းချောက်ရနယ်မြေမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲအတွက်မဲပေးခွေရှိသူစီရင်ထုတ်ပြန်ရမှာထောင်နဲ့ချီတဲ့ဒေသခံတွေမပါပဲဖြစ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကစန်တန်းနွန်ပါနိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမဲပေးခွေရှိသူစီရင်ထုတ်ပြန်ရမှာမွန်ပြည်နယ်ရေချောင်းပြားဒေသမှာရှိတဲ့မွန်ပြည်တပ်ပါတီထန်းချောက်ရနယ်မြေအတွင်းကကျဲရွာဆဲရွာမှာရှိတဲ့လူရေ3600လောက်စီရင်မှာပါမလာပဲဖြစ်နေတာပါဒီထဲမှာ1500လောက်ကနိုင်ငံသားမှတ်ပုံတင်မရှိသူတွေပါဝင်တယ်လို့လဲရွေးကောက်ပွဲစောက်ကြည့်လေ့လာသူဒေသခံတဦးဖြစ်တဲ့ဥလွင်ကပြောပါတယ်
ပပနေရရှိရေပပနေရရှိပြီးမဲပေးခွေရရှိအတွက်ကျွန်တော်ဆက်လက်လှုပ်ရှားနေပါတယ်စောစောကအဲဒီမှာလောဝကရဲ့ကော်မရှင်အထွေအုပ်ရဲ့ဆက်သွယ်လိုက်တော့ဒီအဲ့ဒီနေရာမှာပပနေပြုလုပ်ဖို့အတွက်ကိုဒီနယ်အစိုးရနဲ့တစ်ဆင့်နိုင်ငံတော်သမ္မတစီကိုတင်ထားပါတယ်ဆိုပြီးတော့ကျွန်တော်ဟိုဒီပြီးတဲ့အချိန်တိုင်းတွင်းမှာပဲပြောပါတယ်ခင်ဗျာမလားကုပြုကြရမှာသာအဲ့ဒီဒေသမှာပပနေလုပ်ပေးလို့ရမယ်လို့အဲ့လိုပြန်ဆက်သွယ်လာပါတယ်ခင်ဗျာ
ရွေးကောက်ပွဲအတွက်မဲပေးခွင့်ရှိသူစီရင်ထုတ်ပြန်ရမှာအမားယွန်းတွေရှိနေတာနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကရွေးကောက်ပွဲကော်မရှင်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနအထွေထွေအုပ်ချုပ်ရေးဦးစီးဌာနတာဝန်ရှိသူတွေနဲ့အွန်လိုင်းကနေဆွေးနွေးခဲ့ပြီးအချိန်မီပြင်ဆင်နိုင်မဲ့နည်းလမ်းတွေကိုလည်းပြောဆိုခဲ့ကြတာပါမက်လဆမ်းမှတုန်းကတရခန့်တွေတော့အင်တောင်စုစီရင်တဲ့နိုင်ငံသားစစ်စစ်ရဲမှတ်ပုံတင်တွေရရှိဖို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနအထွေထွေအုပ်ချုပ်ရေးဦးစီးဌာနတို့ကိုတင်ပြထားပေမဲ့တိုးတက်မှုမရှိတဲ့ကြောင်းလဲရွေးကောက်ပွဲစောက်ကြည့်လှုပ်ရှားသူတွေကပြောကြပါဗျ။ရေးမြုံနယ်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးမှုဦးမျိုးခိုင်ကတော့ကိုဗစ် -19 ကပ်ရောဂါကာလမှာကြံ့ကြာမှုတွေရှိနေတယ်လို့ပြောပါဗျ
။မတ်လ9ရက်နေ့မှာလေလာဝကပြည်နယ်ဦးစီးမှုဝန်ကြီးနယ်ကိုကျွန်တော်ကနေပြီးတော့နိုင်ငံမှုပြုဖို့ဆိုပြီးကျွန်တော်တည်ထားပါတယ်ဗျ။ဒီကြားထဲမှာကျွန်တော်တို့ကိုဗစ်ကာလတွေဖြစ်နေတဲ့အတွက်တော့နည်းနည်းလေးဒီလုပ်ငန်းတွေကတောင်းနေသွားတော့ပေါ့နော်။အမှုမီနာဆွေးရောက်ခွဲကိုရောက်နေတယ်။အဲ့တော့အဲ့နောက်မှာအခုမကြာခင်ပြီးခဲ့တဲ့လကပဲသူတို့ဒီကိစ္စကိုသူတို့မြန်မာပြည်ပါတီကနေဆက်သွယ်လာတဲ့အခါကျတော့အဲကျွန်တော်ကတော့သူတို့ကိုပုံပြနေဆွေးနွေးနေကျေးဇူးတင်တဲ့ကျောင်းမှာတော့ရောက်ကြည့်ဆုံးမှုပြုလို့ကျွန်တော်ကနံပြပေးခဲ့ရတာပေါ့နော်အဲနိုင်ငံတော်သမ္မတရုံးကိုသူတင်မယ်ဆိုပြီးတော့ကျွန်တော်လှမ်းပြီးတော့ကျွာရီရကေရွာရီလေတော့ဝမယ်လူတွေကအရေးကဘလောက်လဲဆိုတာမနေ့ကတော့လှမ်းပြီးတာပေါ့နော်လှမ်းပြီးတာခါကျတော့ကျွန်တော်တို့ဒီသူ့ရဲ့လုပ်ငန်းတပေါ်ရာမှုပြည်နယ်ဆွေးရောက်ခံရနေပြီးတော့နိုင်ငံတော်သမ္မတရုံးကိုဆက်လက်တင်ပြမယ်လို့ကျွန်တော်ထိထားပါခင်ဗျာ
မဲပေးခွင့်ရှိသူစီရင်မှာထောင်နဲ့ချီတဲ့ဒေသခံတွေပါမလာတဲ့ကိစ္စနဲ့ပတ်သက်လို့ရေးမြွနယ်ရွေးကောက်ပွဲကော်မရှင်အဖွဲ့အခွဲဥက္ကဋ္ဌဦးညီညီထွေးကိုဆက်သွယ်မေးမြန်းရမှာတော့ပြောခွင့်မရှိကြောင်းတုံ့ပြန်ခဲ့တယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့အခွဲအတွင်ရမှုဦးဟိန်လင်းထက်ကိုဆက်သွယ်မေးမြန်းရမှာလဲတယ်လီဖုန်းနဲ့မေးမြန်းတာကိုဖြေကျမှာမဟုတ်ကြောင်းတုံ့ပြန်ခဲ့ပါတယ်ရွေးကောက်ပွဲကော်မရှင်နဲ့အစိုးရတာဝန်ရှိသူတွေကတော့မဲစရဲမှာအမှားယွင်းရှိနေတာတွေကိုအချိန်မီပြင်ဆင်ဖို့နဲ့မှတ်ပုံတင်ထုတ်ပေးတဲ့လုပ်ငန်းစဉ်တွေကိုအမြန်ဆုံးဆောင်ရွက်ပေးဖို့ကြိုးပမ်းမဲ့အကြောင်းပြောဆိုထားပါတယ်ဒါပေမဲ့လည်း ရဲကောက်ပွဲကျင်းပဖို့၃လလောက်တာလိုတော့တဲ့အချိန်မှာထောင်နဲ့ချီတဲ့ဒေသခံတွေမဲပေးခွင့်ရအောင်အချိန်မီပြင်ဆင်နိုင်ပါမလားဆိုတာကိုဥလွင်တို့လိုရဲကောက်ပွဲစောက်ကြည့်လှောက်ရှားသူတွေကစိုးရိမ်နေကြပါတယ်
။တကယ်ဆိုရင်တော့နိုင်ငံသားအခွင့်အရေးဆုံးရှုံးမှုကပိုပြီးတော့ကြီးမားတာပေါ့။ကျွန်တော်ဒီမိုက်စလာကလေးကလောက်ခဲ့ပါတယ်။ကိုဗစ်နဲ့ဆုံးတော့မလုံနိုင်ဘူး။အခုဒီကာလအတွင်းမှာဒီအပေါ်ယုံအောင်ယုံတဲ့ကိုဒီလိုလင်းနေတယ်မနေ့ပြန်မဲ့ဒီ MSN ကနောက်ဆုံးရဖြစ်ပြီ။ကျပီဆိုတော့လေဒီမှာတိုးနိုင်ဖို့ဆိုတာမဲနဲ့ပါဝင်ဖို့ဆိုတာပြီးဖို့တော့တော်တော်ခက်သွားပါပြီခင်ဗျာ2008တုန်းကအခြေခံဥပဒေအတည်ပြုဖို့ဆိုပြီးတော့အဲဒီမွန်ပြည်သစ်ထိန်းချုပ်နယ်မြေအနမ်းမုံရွာတိမဲပုံသက်ဆောင်ခဲ့သူပါတယ်အဲ35မရတော့ပါဘူးခင်ဗျာ
ပြေးခဲ့တဲ့ဇူလိုင်လဆန်းမာတုန်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေအစိုးရအဖွဲ့ဝင်နဲ့သမ္မတဦးဝင်းမြင့်နေပြည်တော်မှာတွေ့ဆုံရမှာတော့မဲပေးခွင့်ရှိသူတိုင်းမဲပေးခွင့်မဆုံးရှုံးစေဖို့မဲပေးပိုင်ခွင့်ဆုံးရှုံးတာဟာနိုင်ငံသားတယောက်ရဲ့မွေးရာပါအခွင့်အရေးလူ့အခွင့်အရေးဆုံးရှုံးရာရောက်ကြောင်းတတိပေးခဲ့တာပါဒီအတော့လေနိုင်ငံသားတွေရဲ့မဲပေးခွင့်အခွင့်အရေးမဆုံးရှုံးအောင်စီစဉ်ဖို့တာဝန်ရှိတဲ့ရွေးကောက်ပွဲကော်မရှင်နဲ့တက်ဆိုင်ရာအစိုးရဌာနတွေပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်။ကျမကစန္ဒာနွန်ပါရှင်
။ VOA မြန်မာပိုင်းကဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျမခင်မျိုးသက်ပါ။ကမ္ဘာတလုံးခံစားနေရတဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါအတွက်ကာကွယ်ကုသဆေးကောင်းကောင်းမရသေးချိန်မှာမြန်မာနိုင်ငံမှာလည်း second wave လို့ခေါ်တဲ့ဒုတိယလှိုင်းနဲ့ကြုံရမှာကိုအများကစိုးရိမ်နေကြတာကြောင့်ဒီဒုတိယလိုင်းနဲ့ပတ်သက်ပြီး American ပြည်တော်စုယူတာပြည်နယ်ကအနုစည်းဝဗီရပညာရှင်မက်ကင်ဇာဝင်းပြည်ကိုဆက်သွယ်မေးမြန်းထားတာနားဆင်ရမှာပါပထမဆုံးဒုတိယလိုင်းဆိုတာဘာပါလဲဆိုတာကြည့်အောင်ပ
ါဒုတိယလိုင်းဆိုတဲ့ဟာကတော့သူကစခဲ့တာ reference အနေနဲ့ပြောရမယ်ဆိုရင်တော့1918တုန်းကဖြစ်ခဲ့တဲ့ influencer pandemic ကိုအခြေခံပြီးတော့ပြောတာပေါ့နော်။ဘာလို့လဲဆိုတော့ဒီ1918မှာပထမဆုံးစစဖြစ်တော့ဒီ spring ပေါ့နော်။ຫນွေဥရဒီမှာစဖြစ်တယ်။ဖြစ်ပြီးတဲ့အခါကျရင်ပြန်ပြီးတော့သူကဒီ infection rate တွေကတိတ်တဲ့နှုန်းနေတယ်ကျသွားတယ်။ကျသွားပြီးတော့ရေပြင်းကြီးနေတိုင်းကျသွားပြီးတဲ့အခါကျတော့မှသူကဒီစောင်းဥရဒီမှာ1918စောင်းဥရဒီမှာတစ်ခါပြန်တက်တယ်။တက်သွားပြီးတော့မှနောက်တစ်ခါပြန်ပြီးတော့ကျသွားတယ်။ infection rate နဲ့ death rate ကငုံညံကျသွားပြီးတော့1919မှာတစ်ခါပြန်ပြီးတော့တက်သွားပါတယ်။အဲ့တော့အဲ့ဒီဟာကဒီလိုနှစ်နဲ့ချီပြီးတော့ကြာသွားတဲ့အခါကျတော့ပထမတလို့တလိုင်းတက်တယ်ပြန်ကြတယ်ဒုတိယတလိုင်းတက်တယ်ပြန်ကြတယ်တတိယတလိုင်းတက်တယ်ပြန်ကြတယ်အဲ့ဒီဟာကိုသူက second wave ဆိုပြီးတော့သူက reference အနေနဲ့ယူပြီးပြောတာပေါ့နော
်ဒီဒုတိယလိုင်းကိုမြန်မာနိုင်ငံကလူတွေကလည်းအကုန်လုံးစိုးရိမ်နေကြတယ်ပေါ့နော်ကဲဒီဒုတိယလိုင်းက COVID-19 အတွက်တကယ်ရောဒီ1918မှာဖြစ်တဲ့တုပ်ကွေးလိုမျိုးနဲ့ပုံစံတူပါသလားအဲ့ဒါပြောပြပေးပါ
ခုလက်ရှိဖြစ်နေတဲ့အနေအထားကိုကြည့်ရတာကတော့ဟိုဒိုင်းအိုက်ကြီးပြူရယ်ဆိုပြီးတော့ပြောလို့မရဘူးဖြစ်နေတယ်ပေါ့နော်ဟိုဒီလိုဒုတိယအလှိုင်းဆိုတဲ့ဟာအခုဒီဥပမာဗီယက်နမ်လိုဒိုင်းကြီးမျိုးတရုတ်ပြည်လိုသမ္မတနိုင်ငံလိုဒိုင်းကြီးမျိုးဒါမှမဟုတ်လို့ရှိရင်ဒီအခုနယူးဇီလန်လိုဒိုင်းကြီးမျိုးတို့တိုင်းစီမှာ0 ठी ဖြစ်သွားပြီးတော့တစ်ခါပြန်ပြီးတော့တက်လာတယ်တစ်ခါပြန်ပြီးတော့တွေ့ရဒါမျိုးဆိုလို့ရှိရင်တော့ဒါ second wave ဆိုပြီးပြောလို့ရတယ်ဒါပေမဲ့ဥပမာဒီတိုင်းပြည်တွေလိုဖြစ်တဲ့ဒီ America လိုတိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်တခြားအဲ UK လိုတိုင်းပြည်မျိုးတွေမှာဆိုလို့ရှိရင်ကကြတော့သူကတက်နေတာကနေပြီးတော့ပြန်ကျသွားတဲ့ base ကရေပင်ကြီးငင်းနဲ့မညီသေးဘူးဖြစ်တဲ့တော့ကြောင့်မို့ဒါပထမလိုင်းမှာပဲရှိသေးတာလားနောက်တစ်လိုင်းဘယ်လိုလာမလဲအဲ့လိုမျိုးဟာမသိသေးဘူးပေါ့အဲ့တော့စေစေချာချာဒီဟာတစ်ခုလုံးကိုပုံသေးဒီလိုမျိုးကြီးဆွဲလို့မရဘူးဖြစ်နေပါတယ
်ဆိုတော့ဒီ COVID-19 ဒီပိုးနဲ့ပေါ့နော်ဒီ virus ပိုးနဲ့ပတ်သက်ပြီးတော့ဒီလိုမျိုးအတက်ကြတွေဖြစ်တာပေါ့နော်ဒီလိုမျိုးကူးဆက်တာတွေကအတန့်သွားတာတွေပို့ပြီးတော့ကူးလာတာတွေအဲ့ဒါဘယ်ပုံမှာအခြေခံနဲ့နည်းနည်းပြောပြပေးပ
ါကျွန်မလေ့လာထားရတဲ့အလောက်ကတော့ तू ကလူတွေရဲ့ပြုမှုပုံပုံမှာလည်းမူတည်တယ်လို့မျိုးဒီ virus ရဲ့မျိုးဗီဇပြောင်းလဲမှုပုံမှာလည်းမူတည်တယ်ပေါ့နော်အခုဒီသိထားတဲ့အရာကတော့တရုတ်ပြည်သူဓမ္မနိုင်ငံမှာဖြစ်ခဲ့တဲ့ဒီဆက်စပ်ခြင်းဖြစ်ခဲ့တဲ့ virus နဲ့ဒီ Europe ဘက်မှာဖြစ်ခဲ့တဲ့ virus နဲ့ဆိုလို့ရှိရင်က तू က mutation တွေရှိခဲ့တယ်အဲ့ဒါကြောင့် Italy တို့စပိန်တို့မှာဒါကြောင့်မလို့သူတို့ကကူးစက်နှုန်းသိန်းနှုန်းတွေအများကြီးများခဲ့တယ်။အခုဆိုလို့ရှိရင်တော့ဒီ Brazil မှာဖြစ်ခဲ့တဲ့ဟာဆိုလို့ရှိရင်တော့ mutation ရှိသလား gene ကမျိုးဗီဇကဘယ်လိုမျိုးပြောင်းသွားလဲဆိုတဲ့ဟာကိုဟိုလေ့လာနေတော့မယ်ပေါ့နော်။သူတို့အခုဒါတွေကဘယ်လိုထပ်ပြီးတော့ပြောင်းသွားသလားမပြောင်းသွားသေးဘူးလားဆိုတဲ့ဟာကိုသူတို့ထုတ်ပြန်ချက်မရှိသေးဘူး။ဆက်ခါကျမျိုးဗီဇပြောင်းလဲမှုပုံမှာလည်းမူတည်တယ်။နောက်ပြီးတော့လူတွေရဲ့အပြုအမူအနေထိုင်နေပုံမှာလည်းမူတည်ပါတယ်ရှင်
။ COVID-19 နဲ့ပတ်သက်ပြီးတော့ကာကွယ်ဆေးတွေထုတ်နိုင်မှုလဲစူးစမ်းနေရပေါ့နော်အလားလားရှိတာတွေလည်းတွေ့နေရပြီဒီချိန်မှာလည်းဒီဒုတိယလှိုင်းပေါ့နော် second wave လာမယ်ဆိုတာကိုလူတိုင်းကလည်းစိုးရိမ်နေကြတယ်ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကဘာတွေသတိထားတယ်လဲ အဲ့ဒါလေးနည်းနည်းပြောပြပေးပ
ါဟိုတချို့အတိုင်းကြီးတွေမှာကပထမဆိုင်ဒုတိယဆိုင်အဲ့လိုမျိုးပုံစံမျိုးနဲ့တွားနေတယ်ဒီလိုပထမတစ်ခုတတ်သွားတယ်ပြီးတော့ကျသွားပြီးတော့မှဒုတိယတစ်ချိန်ပြန်တတ်နေတယ်ဆိုတာဒါမျိုးပုံစံကိုဝင်နေတယ်တချို့တိုင်းပြည်တွေဥမာဒီ US UK Singapore အဲ့လိုတိုင်းပြည်တွေမှာじゃတို့အတက်ပြီးပဲရှိနေတယ်ဆိုတာပထမဆိုင်ထဲမှာပဲရှိနေသေးတာလားဘယ်လိုမျိုးကြုံလဲဆိုတဲ့ဟာမသိသေးဘူးပေါ့နော်အဲ့ခါကျတော့ဗမာကြီးကရောပထမဆိုင်ထဲမှာပဲရှိနေသေးတာလားပြောလို့မရသေးဘူးနော်အခုကတော့အိန္ဒိယလိုမျိုးခုံခုံကြီးတက်သွားတာမျိုးမဟုတ်ပဲねတတဲတိတ်ရောက်တရောက်အဲ့လိုများတဲ့ချိန်ဆိုရင်10ရောက်အဲ့လားပတ်ဝန်းကျင်အဲ့လောက်တွေပဲတက်နေတယ်ဆိုတာကျတော့ဒါထိန်းလို့ရနေပြီးတယ်ဖြစ်နေပြီးမဲ့ဒီလိုအနေနဲ့လည်းအဲ့လိုတားကြီးအဲငါတို့မဖြစ်ပါဘူးဆိုပြီးတော့အဲ့လိုမျိုးကြီးတော့မပေါ်စတဲ့မှာပေါ့နော်သူတို့ပြည့်အသက်65အထက်လူကြီးတွေနောက်ယောဂအခန်းရှိတယ်ပဲအရွယ်မဆိုယောဂအခန်းရှိတဲ့လူတွေဆိုလို့ရှိရင်ကတော့ဒီလူစုလူဝေးကိုရှောင်ရမယ်မရှောင်နိုင်ဘူးဆိုလို့ရှိရင်တော့မှခက်ခေါက်ခါဆက်နေရမယ်နောက်ပြီးတော့အဲ့လိုအပြင်သွားတဲ့ခါကျရင်နှာခေါင်းစည်းလေးတွေပေါ့နော်အဓိကကတော့လူစုလူဝေးရှောင်ချရမယ်။ဒါကိုရေတကာရတန်ရှင်းရေးနော်။တန်ရှင်းရေးအဲ့လိုမျိုးလေးနော်။တန်ရှင်းရင်းဆက်ပြီးတော့မင်းရင်းနဲ့ရင်းချေရအတွက်ကိုပေါ့နော်။ကိုအတွက်ကိုအလေးထားရတဲ့ကိုချစ်တဲ့ခင်တဲ့လူတွေအတွက်ကိုတခါလေးကောင်းမြေပေးဖို့ကြားချင်ပါ
။ကျေးဇူးများကြီးတင်ပါတယ်မခင်စားဝင်တဲ့
။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်းနောက်တစ်ကြော့ပြန်ခံရအောင်မလားဆိုတော့စိုးရိမ်ကြောက်ရွံ့စိတ်တွေနဲ့ဥရောပဒေသတချို့မှာအသွားအလာတွေပြန်ပြီးပိတ်ပင်လိုက်ပါတယ်။ဥရောပနိုင်ငံတွေဟာမတ်လနဲ့ဧပြီလတွေတုန်းကဗိုင်းရပ်စ်တဲ့အဆိုးဆုံးခံခဲ့ရချိန်မှာရောဂါထိချုပ်ရေးဆိုင်ရာတင်းကျပ်တဲ့တာမြင်ကန့်သက်ချက်တွေချမှတ်ခဲ့တာပါ။အဲဒီကန့်သက်ချက်တွေကိုပြန်ရုပ်သိမ်းတာသိစောလို့နေလို့သိပ္ပံပညာရှင်တချို့ကယူဆကြပါတယ်။ Henry Ridgway 3 people tara ကိုကျွန်တော်ရင်းတုံးပြောပြပေးပါမယ်။ Coronavirus ရှိမရှိအစ်စစ်ခံရင်ကတိကောင်းနဲ့နှာခေါင်းတွင်းမှာနာကျင်တဲ့ဒဏ်ခံစားရတတ်ပါတယ်။ Spain နိုင်ငံ Catalonia ဒေသမှာလည်းဒီလိုနာကျင်အမျက်ထွက်စရာအခြေအနေကရှိနေပါတယ်
။ Time I'm to pain I guess.
ဒီတော့ရင်အခြေအနေကိုပြောင်းရောက်သွားလို့စိတ်ထဲနာကျင်မိတယ်။အရင်ကကျမတို့တော်တော်လေးလုံနိုင်ခဲ့တာအခုတော့လုံနေတာတွေမှန်မှန်တော့ကျမမသိတော့ပါဘူးလို့ဒေသခံအာမာဂါယာကပြောပါတယ်။စပိန်နိုင်ငံကတလိုနီးယားဒေသကဗိုင်းရပ်စ်ပြန့်ကူးတဲ့အတွက်အဆိုးဆုံးခံရတဲ့နေရာဖြစ်လာပါတယ်။ဒါကြောင့်နိုင်ငံတော်တော်များများကစပိန်ကလာတဲ့ခီးသွားတွေပေါ်ကွာရန်တင်းတိကျခွဲထားစောင့်ကြည့်ရင်စီကံတွေချမှတ်ခဲ့ကြပါတယ်။စပိန်လိုပဲဗိုင်းရပ်စ်တကြော့ပြန်ကူးစက်မှုတန်ကို Belgium နဲ့ Luxembourg နိုင်ငံတို့လည်းခံနေကြရပါတယ်။ Antwerp မြို့က Belgium နိုင်ငံရဲ့ရောဂါဖြစ်ပွားရာဆုံးချက်နေရာဖြစ်လာခဲ့ပါတယ
်။ I'm a little bit older man.
ဟုတ်ပါတယ်ကျွန်တော်ကအသက်ကြီးနေပြီဆိုတော့ကြောက်ပါတယ်လို့ Antwerp မြို့သားကြီး Joseph ကပြောသလို Antwerp မြို့သူ Ellen ကလည်း
For are more scared to
လူတွေလမ်းပေါ်ထွက်ဖို့ပုံပြီးကြောက်လာနေကြပါတယ်လို့ပြောပါတယ်။ဒေသခံတာဝန်ရှိသူပြေဗန်ဒမ်ကရောတနိုင်ငံလုံးအသွာလာပိတ်ပင်ထားတာကိုအစိုးရကမေလာတုန်းကရုတ်သိမ်းပြလိုက်တာကတိတ်ဆောလုံးတယ်လို့မြင်ပါတယ်
If you don't respect
လူကြီးခက်ခွာကွာတရားတာကိုမလိုက်နိုင်ဒီဗိုင်းရပ်စ်ကတိတ်ကူးလွယ်ပါတယ်ဒီတော့ကူးစက်နေတာကိုထိန်းချုပ်ဖို့တိကျတဲ့ကန့်သက်ချက်တွေပြန်ပြီးချမှတ်လာရပါတယ်လို့ပြောပါတယ်အသွာလာပိတ်ပင်စတမ်းင်းချက်တွေကိုဗြိတိန်နိုင်ငံမြောက်ပိုင်းမှာလည်းပြန်ပြီးချမှတ်ထားတာပါအိမ်တွေမှာစုံပြေးစုဝေးတာကိုလည်းတားမြစ်လိုက်ပါတယ်ဗြိတိန်နိုင်ငံမှာတနေ့ခမန်းကြီးကူးစက်မှု4900နဲ့မြင့်တက်နေတာလည်းဖြစ်ပါတယ် Oxford တက္ကသိုလ်ကဒေါက်တာ Peter Drawback ကတော့
Early action is really critical.
So my EU summit ချက်တွေကတိတ်ကိုရေးကြည့်ပါတယ်။စီးပွားရေးပြန်ဖွင့်ပေးတာကိုခပ်ပြေးပြေးလုပ်ပြီးအခြေတစ်ခုချင်းစီအလိုက်အပြောင်းအလဲတွေလုပ်မယ်ဆိုရင်ရောဂါထိန်းချုပ်နိုင်ပြီးစာထိုးနှောက်နဲ့ကုသတာမျိုးကိုရှောင်နိုင်ပါလိမ့်မယ်လို့ပြောပါတယ်။အသွာအလာပိတ်ပင်တမစ်ထားတာကိုချက်ချက်ပြတ်ပြတ်လျှော့ချပေးဖို့အစီအစဉ်ကိုလည်းဗြိတိန်နိုင်ငံကရွှေ့ဆိုင်းလိုက်ရပါတယ်။ပြဿနာရုံတွေလည်းပိတ်ထားရပါတယ
်။ So we're going to have to make difficult choices as societies
about our leaders who September မှာကြောင်းပြန်တက်စေခြင်းနဲ့ဆိုရင်အရက်ဘားဆိုင်တွေနဲ့အတွင်းမှာစားရတဲ့စားတောက်ဆိုင်တွေကိုအခုပိတ်ထားဖို့လိုအပ်ပါတယ်လို့ဒေါက်တာ Peter Drawback ကဆက်ပြောပါတယ်။ Greece နဲ့ Italy အပါအဝင်ဥရောပနေရာတချို့မှာတော့ကူးစက်မှုအရေအတွက်နည်းလို့ခီးသွွားတွေပြန်ရောက်လာခဲ့ကြပါတယ်။ဒါပေမဲ့ Germany နိုင်ငံမှာကတော့ကူးစက်မှုပြန်မြင့်တက်လာနေတာပါ။ဒါကိုတုံ့ပြန်ဖို့အာဏာပိုင်တွေကအသွားအလာပိတ်ပင်ဖို့စီစဉ်တော့စီကံလိုက်နာလိုတဲ့ဗာလင်မြို့ကန်2000ဝန်းကျင်ကစနေတိကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြပွဲအစီအစဉ်သူတွေလည်းလူချင်းခက်ခွက်ခွာနေရတဲ့စီကံကိုဖောက်ပြမှုနဲ့တရားစွဲဆိုခံကြရပါတယ်ခင်ဗျကျွန်တော်ရဲမတော်ပ
ါ2020နိုဝင်ဘာရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်သတ်မှတ်ထားတဲ့ဂျိုးဘိုင်ဒန်ကလူလူစစ်တမ်းတွေမှာရှေ့ကပြေးနေပြီးမြေကောက်ပွဲမှာအနိုင်ရဖို့ကတော့ပါတီရင်းတူးတက်တဲ့အင်အားစုတွေစုစည်းပြီး မင်းဆန္ဒနဲ့အတော်များများရဲ့ထောက်ခံမှုရဖို့လိုပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါကာလဖြစ်တာကြောင့်ဝင်းစကိုဆင်ပြည်နယ်မေဝော်ကီမြို့မှာကျင်းပမယ့်ပါတီကိုစားပြုသမ္မတလောင်းရေကောက်တင်မြောက်တဲ့ညီလာခံပွဲကိုလည်းဂျိုးဘိုင်ဒန်တွားရောက်မှာမဟုတ်ဘူးလို့မဲဆွေစီယွန်ရေးအရာရှိတွေကပြောပါတယ် VOA သတင်းတောင်မိုက်အိုဆူလီဗန်ကသတင်းပေးပို့ထားပါတယ်ရှင်အလုလက်မဲ့နှုံမြင့်တက်နေတာလူမျိုးရေးဆန္ဒပြပွဲတွေဖြစ်နေတာနဲ့ကာယယောဂကူးစက်ပြန့်နှံ့နေတာစတဲ့ပြဿနာတွေနဲ့2020နိုဝင်ဘာမှာကျင်းပမယ့် American ရေကောက်ပွဲကခရိုင်းနှစ်တွေနဲ့မတူဘဲကွဲပြားနေပါတယ်ဒီပြဿနာတွေကိုဂရင်တွေ့တာနဲ့ပတ်သက်ပြီးလူမှုစစ်တမ်းတွေမှာထောက်ခံမှုကျဆင်းလာတဲ့အချက်ကသမရာထရမ်အတွက်အကျိတ်နဲ့ရှင်ပြန်ရမယ်ပြည်နယ်တွေမှာအဆုံးဖြတ်ပေးမယ်သဘောဖြစ်နေပါတယ်။အရင်တုန်းက Republican တွေအခိုင်အမာထောက်ခံမှုရထားတဲ့ပြည်နယ်တွေမှာတော့အကျိတ်နဲ့ရှင်ပြန်ရမယ်အနေထားဖြစ်လာနေတာမို့ဒါက Biden အတွက်တော့သတင်းကောင်းဖြစ်ပါတယ်။ဒီအပေါ်မှာ Virginia တက္ကသိုလ်က Larry Sabato က
If you go back 10 years, I don't think you'd find many people saying that Arizona
လုံးရယ်ဆယ်နှစ်တုန်းကဆိုရင် Arizona, Texas နဲ့ Georgia လိုပြည်နယ်တွေမှာဒီလောက်အကျိတ်နဲ့ပြန်ရလိမ့်မယ်လို့လူတွေပြောကြကြမှာမဟုတ်ပါဘူး
။အသက်29နှစ်မှာထက်လွတ်တော်အမတ်ဖြစ်လာပြီးသမ္မတဥပမာလက်ထက်တုန်းကဒုသမ္မတဖြစ်တော်ဝင်ထမ်းဆောင်ခဲ့တဲ့နိုင်ငံရေးအတွေ့အကြုံရှိသူ Biden ကတော့
I'm going to say something outrageous.I know how to make
ညာမ်းပြောရင်ဆိုရတဲ့ကိုကောင်းမှုမဖြစ်အောင်ဘယ်လိုအကျိုးရမလဲဆိုတာကျွန်တော်သိပါတယ်
။သူ့မှာပုံကိုရေးစိတ်မကောင်းစရာဖြစ်ရတွေ့နေကြုံတွေ့ခဲ့ရတဲ့အကြောင်း Virginia တက္ကသိုလ်က Barbara Perry ကအခုလိုပြောပါတယ်
။ Someone who's been through great tragedies in his life with the death of
သူ့ဘဝမှာဝမ်းနည်းစရာအဖြစ်ဆိုးတွေကြုံတွေ့ခဲ့ရတယ်လေ။သူ့ရဲ့ပထမဇနီးနဲ့သမီးကဗတော်တဆကားတိုက်ပြီးတော့ဆုံးပါခဲ့ကြတာပါ။
သူရဲ့ပုံကိုယ်ရေးစိတ်မကောင်းစရာဖြစ်ရတွေ့နေသူရဲ့နိုင်ငံရေးအတွေ့အကြုံတွေကြောင့်ပြိုင်ဘက်သမ္မတထရမ့်နဲ့ထရမ့်ကိုထောက်ခံအားပေးသူတွေအနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာတစ်ဖက်ပြိုင်ဘက်ကိုကြမ်းကြမ်းတမ်းတမ်းပြောဆိုခဲ့ကြသလိုတော့ဘိုင်ဒန်ကိုပြောကြမယ့်ပုံမရှိပါဘူး။2016ရွေးကောက်ပွဲတုန်းကသမ္မတထရမ့်ကပြိုင်ဘက်ဟီလရီကလင်တန်ကိုလူလိမ်သူ့ကိုဖန်ဆတဲ့စကားမျိုးတွေနဲ့အုံနှုံခဲ့တာပါ
။ Crooked Hillary Clinton
ဒါပေမဲ့ဘိုင်ဒန်ဟာလူချစ်လူခင်တိတ်များတဲ့သူတယောက်တော့မဟုတ်ဘူးဆိုတာသူ့ကိုထောက်ခံသူတွေကအတိအမှန်ပြုထားကြပါတယ်။ဘိုင်ဒန်ကပါတီတွင်သမရလောင်းအရေးခံမှုရှင်ပြိုင်သူအများကြီးတွေကခက်ခက်ခဲခဲအနိုင်ရလာသူလည်းဖြစ်ပါတယ်။သူနဲ့အတူဒုသမရလောင်းအဖြစ်ရှင်ပြိုင်မဲ့သူဘယ်သူကိုရွေးချယ်မလဲဆိုတာကလည်းသူ့ကိုလူလူထောက်ခံမှုရစေနိုင်တဲ့အခွင့်အလမ်းတစ်ခုဖြစ်ပါတယ်။စိန့်လူးဝစ်စ်တက္ကသိုလ်ကဂျိုဝဂိုးစတင်ကသူ့အမြင်ကိုအခုလိုပြောပါတယ်
။ It's not going to change large masses of
ဒီရွေးချယ်မှုကမဲဆန္ဒရှင်အများစုသဘောထားကိုပြောင်းလဲမသွားစေရင်တောင်ရေဘူးရထောက်ခံမှုမှာအပြောင်းအလဲဖြစ်လာနိုင်ပါတယ
်။ဒါပေမဲ့နိုင်ငံရေးသုံးသက်သူ Sherry Bibbage Jeff ကတော့တချို့မဲဆန္ဒရှင်တွေကလာမဲ့ရွေးကောက်ပွဲမှာရွေးချယ်ရမယ့်အနေအထားကိုသိမကြိုက်ဘူးလို့ပြောပါတယ
်။ Group of voters that have since become labeled as haters.
ဘယ်မှာမစကားပြောနေတဲ့သူတွေကတော့နှစ်ယောက်စလုံးကိုမကြိုက်တာ။သူတို့အနေနဲ့ဘာပဲဖြစ်ဖြစ်တယောက်ယောက်ပဲရွေးရတော့မယ်လို့ပဲမြင်တာပါ။
ဒီနေ့ရေကောက်ပွဲကတခြားရေကောက်ပွဲတွေနဲ့မတူထူးခြားတာကမဲဆန္ဒရှင်တွေရဲ့မဲပြားတစ်ခုစီတိုင်းဟာအရေးပါတယ်လို့သတ်မှတ်ထားကြပါတယ်။ကျွန်မများသတင်းအောင်ပါရှင
်။ဒီဆလာဒီကမ္ဘာမီဒီယာတွေနဲ့မြန်မာနိုင်ငံအကြောင်းသုံးသပ်ရေးသားချက်တချို့ကိုမူရင်းအပေါ်မှာပြောပြလိုပါတယ်။ကျွန်တော်ကျော်စံသားပါ။ American တရုတ်နဲ့စုရကြာဘူဗီနူးနူးဆိုတဲ့ခေါင်းစဉ်နဲ့David Steinberg ရဲ့ဆောင်းပါးကို frontier.com မှာဖတ်ရပါတယ်။တရုတ်နဲ့ American တိုင်းရင်းတွေလူကြီးစင်ညာအပြန်အလှန်ရေးသားမှုတွေဟာမြန်မာနိုင်ငံရဲ့ကာလတားရှိဗမ်လာရည်တည်မှုကိုစေတူဆန်တဲ့ CIA ရဲ့ပဋိညာခတ်သံဖြစ်တယ်လို့ရေးထားတာဖြစ်ပါတယ်။လူလတ်စားမြန်မာနိုင်ငံဟာ CIA တိုက်ပွဲနဲ့မြောက်ဖက်နယ်စပ်မှာရန်လိုဟန်စီရဲ့တရုတ်နိုင်ငံပေါ်ထွန်းလာတဲ့အကြားစုရွေကြကဘူးစီနူးနူးဖြစ်နေခဲ့တယ်လို့ဝန်ကြီးအမှုကပြောကြားခဲ့တဲ့အကြောင်းဥစွာဖော်ပြပါတယ်။တရုတ်ကောင်းဆောင်ဥက္ကဋ္ဌမော်စီတုံးကဘယ်နိုင်ငံမဆိုကြားနေနိုင်တယ်လို့ပြောပြီးအမေရိကန်နိုင်ငံသားဝန်ကြီး John Foster Dulles ကတော့ကြားနေရဆိုတာဟာသိခမရှိရအလုပ်ဖြစ်တယ်လို့ပြောခဲ့တဲ့အချိန်ဖြစ်ပေမဲ့ဘန်ပလိုက်ဝါရဟာမြန်မာနိုင်ငံကိုအခဲအခဲကြုံရချိန်မှာကောင်းကျိုးပြုခဲ့တဲ့ဝါရပဲဖြစ်တယ်လို့ဆိုပါတယ်တကယ်လဲမြန်မာနိုင်ငံပြည်တွင်းမှာစိုးရင်စရာပြဿနာတွေဘလောက်ပဲရှိနေခဲ့ပေမဲ့ဗီယက်နမ်စစ်ပွဲကာလမှာပါဘယ်ဘက်ကမှမတိမ်မိန်ပဲတတိထားထိမ့်မိနိုင်ခဲ့တယ်လို့လည်းဆိုပါရယ်အဲ့ဒီမှာတိမ်ညွန့်မှုတွေရှိခဲ့ဖူးပေမဲ့ပင်မသဘောထားတော့မပြောင်းလဲခဲ့ပါဘူးဆိုပြီးတော့တရုတ်ဖြူကျူကျော်မှုကိစ္စတရုတ်ရင်ကျိမှုဒေါ်လာရင်းနဲ့မြန်မာနိုင်ငံတရုတ်ဘက်မှာအရေးခင်းစားတဲ့ကိစ္စတွေကိုအကြီးအကျယ်ရေးပါတယ်1988ရောက်လာတော့အမေရိကန်နဲ့ဥရောပသမဂ္ဂကတော့ဒဏ်ခတ်ပိတ်ဆို့ရေးမူဝါဒကြောင့်တရုတ်ဖက်ကများများ ရုရှားဘက်ကိုနည်းနည်းရင်းသွားခဲ့ပေမဲ့2020ပြည်မှာပြန်လည်တင်းမတ်လာခဲ့ပါတယ်အဲဒီနောက်မြန်မာခေါင်းဆောင်တွေဘက်ကဗက်မလာရေးမူကူပြန်လည်ထိန်းသိမ်းလာတယ်လို့ဆိုပါတယ်ဒါပေမဲ့မကြသေးမီကပဲရန်ကုန်မှာရှိတဲ့အမေရိကန်သံရုံးဒုတိယအကြီးအကဲကစီအေးကာလာလုံကတရုတ်ဆန့်ကျင်မူကူပြန်လည်ဆန့်သစ်စီပါတယ်မြန်မာတပ်မတော်ကအထုတ်အထိတ်ထားပြောနေတဲ့မြန်မာနိုင်ငံရဲ့အချုပ်အခြာအနာကိုတရုတ်ကထိပါနေတယ်လို့အမေရိကန်ကစွပ်စွဲထားပြီးမြန်မာနိုင်ငံဟာတရုတ်ရဲ့ကျွေးထောင်ချောက်ထဲကိုကြားရောက်နိုင်တဲ့အန္တရာယ်ရှိတယ်အမေရိကန်ကတော့နှစ်ပေါင်း80ကျော်မြန်မာပြည်သူတွေရဲ့မိတ်ဆွေဖြစ်ခဲ့တယ်လို့လည်းအဲဒီစာထဲမှာဖော်ပြထားကြောင်းအကျဉ်းရေးပါတယ်မစ်လို့ခေါ်တဲ့ယုံမှတ်မှုနဲ့ truth လို့ခေါ်တဲ့အမှန်တရားကိုခွဲခြားဖို့အရေးကြီးတယ်နိုင်ငံတိုင်းဟာမစ်ကိုဖန်တီးပြီးသူတို့အတွက်အကာအကွယ်ယူတတ်တယ်လူရဆွဲပြီးပြောတယ်ဆိုပေမဲ့အဲ့လိုမစ်ယုံမှတ်မှုတွေထဲမှာတစ်ခါတစ်ခါလဲမှန်တာနည်းနည်းပါးပါးပါရှိတတ်တယ်လို့ဆိုကြပါတယ်တရုတ်ဘက်ကတော့မြန်မာနဲ့သူတို့ဟာပောက်ဖော်ဆက်ဆံရေးအနည်းဆုံး1956ကစတင်ခဲ့ပြီးအခုသမ္မတရှီဂျင်ပင်လက်ထက်မှာပိုပြီးခိုင်မာလာတယ်လို့ဆိုထားပါတယ်တဲ့။ဒါဟာအထက်ကပြောခဲ့တဲ့ယုံမှတ်မှုမစ်များများနဲ့အမှန်တရားနည်းနည်းပါတဲ့ကိစ္စဖြစ်တယ်လို့သူကထောက်ပြပါတယ်။တကယ်တော့တရုတ်ကအကူကြီးဆိုပြီးအဓိကလွှမ်းမိုးထားတာဖြစ်ပါတယ်။1950ပြည့်လွန်အလယ်ပိုင်းအထိကချင်းပြည်နယ်အစိတ်ပိုင်းအတော်များများကိုတရုတ်ကသူတို့နိုင်ငံနယ်နိမိတ်ထဲမှာတည်ဝင်းမြေပုံရေးဆွဲပြီးတော့ဖော်ပြထားပါတယ်တဲ့။ဒါပြင်မြန်မာပြည်ထဲကတရုတ်တွေဟာလည်းပဲပီကင်းအစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိနေကြတယ်လို့ဆိုပါတယ်။အခုတခါတရုတ်နဲ့အမေရိကန်တို့ဟာစံတမန်အသုံးနှုန်းနဲ့သံငင်းတမန်ငင်းအပြန်အလှန်ပြုလုပ်ရမယ့်ကိစ္စတွေကိုပြစ်ပယ်ပြီးမြန်မာနိုင်ငံဟာလည်းသူတို့နှစ်ဖက်အငင်းပေါ်တဲ့အထက်မှာမရည်ရွယ်ပဲပါဝင်ပတ်သက်လာရပြန်ပါပြီ။မြန်မာနိုင်ငံဟာဥနုလက်ထက်ကနေဆိုင်အခုခါစစ်အင်အားလေးစားကြီးထွားလာပြီးစစ်လက်နက်ပစ္စည်းတွေလည်းစွန့်ရီတိုးတက်လာခဲ့ပါတယ်။စီးပွားရေးလည်းကြည်မာကျပြန့်လာခဲ့ပါပြီဒါပေမဲ့လည်းစုရကြကဘူးစင်းနူဖြစ်နေရစေဆိုပြီးညီကုန်းချုပ်ထားပါတယ်ခင်ဗျာကျွန်တော်ကြော်စမ်းတာပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joyous လောင်းတို့အပြင် VOA Facebook အစာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင်။
အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။အစိုးရတက်လောက်ခံကရင်နယ်ခြားစောက်တက်နဲ့ပြည်ပရောက်တရုတ်ကွန်တဲ့တွေထိုင်းမြန်မာနယ်စပ်မှာတိစောက်နေတဲ့တရုတ်မျိုးသစ်တွေအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်တာပါလေခင်ဗျာ။
ကရင်ပြည်နယ်နဲ့ထိုင်းနယ်စပ်မှာတိစောက်နေတဲ့တရုတ်မျိုးတွေအကြောင်းသတင်းထွက်နေတာအတော်လေးကြားနေပါပြီ။မြန်မာပြည်ဆိုင်ရာအမေရိကန်တန်မှုဟောင်းပစ္စည်းလာကလပ်နဲ့ဂျေဆင်တာဝါတို့ကလွန်ခဲ့တဲ့ဧပြီလကစာတမ်းထုတ်ဝေလိုက်တဲ့အခါမှာနေဆက်ကတရုတ်မျိုးတွေအကြောင်းစိတ်ဝင်စားသူတွေပုံများလာတာတွေ့ရပါတယ်။တမတော်လက်အောက်ကကရင်နယ်ကြားဆောင်အခြေစိုက်တဲ့ရွှေခုတ်ကုမှဟောင်ကောင်အခြေစိုက်ရတိုက်ကုမ္ပဏီကနေဆက်မျိုးတည်ဆောက်နေတာကိုလူသိများပါတယ်။မြဝတီမှာလည်းကစီနိုကစားဝိုင်းတွေခေတ်စားလာပါလေ။မြဝတီမြို့မြောက်ဖက်ကီလိုမီတာ20ကျော်ဝေးတဲ့တောင်ရင်မြစ်မြန်မာဘက်ကမှလောင်းကစားမြို့တိဆောက်နေတာပါ။အရင်နယ်ကြားဆောင်တပ် BGF က20ရာခိုင်နှုန်းတရုတ်ဘက်က80ရာခိုင်နှုန်းအကျိုးအမြတ်ရယူမဲ့စစ်ပွဲလုပ်ငန်းဖြစ်ပါလေ။အရင် BGF အခုရင်းနဲ့ဝင်ရောက်လာတဲ့တရုတ်တွေမြဝတီမှာများပြားလာပါလေ။ရွှေခုတ်ကိုစီမံချက်ကိုစစ်ဆေးဖို့လွန်ခဲ့တဲ့ဇွန်လကမြန်မာအစိုးရဆုံးဖြတ်ပါလေ။ကရင် BGF ဟာအစိုးရတပ်ဩဇာအရှိန်အဟွာနဲ့လောင်းကစားမြို့တော်တိစောက်နေတာထင်ရှားပါတယ်
။မြဝတီမြို့နယ် BGF ထင်းချုံနယ်မြေတဲပုံစိတ်ကတရုတ်အဆောက်အုံတွေကိုဓာတ်ပုံရိုက်တဲ့သတင်းနောက်နှစ်ဦးကိုကရင်နယ်ကြားစောက်တပ်ကမတ်လဇန်ကဖမ်းဆီးပြီးရိုက်နှက်နေတဲ့သတင်းကိုလူအများသိကြပါတယ်။ BGF ဘုံဝန်ကြီးစောချစ်ခင်ရဲ့ဝင်ရောက်ဆွဲဖက်မှုကြောင့်သတင်းနောက်တွေကိုတရက်အတွင်းပြန်လွှတ်ပေးလိုက်ပြီးဖမ်းဆီးသူတွေကိုအရေးယူတယ်လို့သိရပါတယ်။တရုတ်စီးပွားရေးလုပ်ငန်းကို ကရင် BGF တပ်ဖွဲ့ကအကာအကွယ်ပေးနေတာဖြစ်ပါတယ်။မြောက်ဝတီမှာတရုတ်လူဦးရေတိုးပွားလာနေတာကိုတရုတ်စာနဲ့ရေးထားတဲ့ဆိုင်းဘုတ်တွေကသက်သေပြနေပါတယ်။ဒါကဥပဒေနဲ့မညီညွတ်ဘူးဆိုပြီးစီပင်သားရာရေးအဖွဲ့ကလိုက်လံဖြုတ်သိမ်းပါတယ်။ဆိုင်းဘုတ်တွေမရှိတော့ပေမဲ့တရုတ်တွေကတော့ရှိနေသေးပါ။ဇူလိုင်15ရက်နေ့ကမြောက်ဝတီကလောင်စာဝိုင်းကိုအာဏာပိုင်အဖွဲ့ကဝင်ရောက်ဖမ်းဆီးကြောင်းလဲသိရပါတယ်
။ဒုတိယတရုတ်မျိုးသစ်ကိုစိုက်ရှိကန်းဆက်မှုဇုံလို့ခေါ်ပါတယ်။ကမ္ဘောဒီးယားနိုင်ငံကနှင်ထုတ်ခံရတဲ့တရုတ်လူဝန်ရှင်တွေအတွက်ရည်ရွယ်ပြီးတိစောက်တာလို့သိရပါတယ်2012ခုထောင်ကလွတ်လာတဲ့တရုတ်လူစုဝမ်ကျော့ကွိုင်တီထောင်နဲ့ဒုံမင်းအုပ်စုနဲ့မလေးရှားလူဝန်ရှင်တဦးဖက်ဆက်လုပ်ပြီးဆိုင်းရှီကန်စီမံကိန်းကိုအကောင့်ထဲပေါနေတာဖြစ်ပါတယ် KNU ထိန်းချုပ်တဲ့မြောက်ဝတီနယ်ကကွန်ယာမျိုးတစ်စီမံကိန်းပါလဲကမ္ဘောဒီးယားကနှင်ထုတ်ခံရတဲ့တရုတ်လောင်စာလုပ်ငန်းတွေပါဝင်ပါတယ်KNU အကြီးအကဲဆောရောဂျာခင်ကိုတိုင်ပါဝင်တဲ့စီမံကိန်းဖြစ်ပြီးကစီနိုကစားဝိုင်းတစ်ခုတည်ဆောက်နေကြောင်းသိရပါတယ
်။တရုတ်မျိုးသစ်စီမံကိန်းအကောင့်ထဲပေါ်နေတာကိုတရုတ်အစိုးရရဲ့ပိုလန်ကျောင်းစီမံကိန်းမှာအကျုံးဝင်တယ်လို့ပြောဆိုနေတာမျိုးလည်းရှိပါတယ်။တကယ်တော့ပြည်ပရောက်တရုတ်လူစုတွေတည်ဆောက်တဲ့တရုတ်မျိုးသစ်တွေဖြစ်တာကြောင့်ပြည်ပရောက်တရုတ်တွေအတွက်ရည်ရွယ်ပါတယ်။ဒေသခံလက်နက်ကိုင်အဖွဲ့အစည်းရဲ့သဘောတူညီချက်နဲ့ပြည်ပရောက်တရုတ်လုပ်ငန်းရှင်တွေကတည်ဆောက်တာမို့တရုတ်အစိုးရနဲ့လုံးဝမသက်ဆိုင်ဘူးလို့တရုတ်သူတွေဒီယွန်ဆန်ကဇွန်လ25ရက်နေ့ထုတ် Frontier မြန်မာစာဆောင်မှာရေးသားပါတယ်။မြို့သစ်တည်နေတဲ့တရုတ်တွေဟာဟောင်ကောင်နဲ့မကာအိုအခြေစိုက်တရုတ်တွေဖြစ်လို့တရုတ်အစိုးရနဲ့ရောတရုတ်ပြည်မာကြီးနဲ့ပါဘယ်လို့မှပတ်သက်စရာအကြောင်းမရှိဘူးလို့ယွန်ဆန်ကရှင်းပြထားပါတယ
်။ Australia လုံငန်းရှင် Nigel Gria ဆိုသူဟာကရင်ကောင်းဆောင်ဗိုလ်ချုပ်နဒာမြနဲ့ပူးပေါင်းပြီးဘူဝေးပူဒုက္ခတဲ့စကားမှာမြို့သစ်ဒီဘုတ်စီမံကိန်းချပါလေ။ဒါပေမဲ့မတ်တင်ငွေဒေါ်လာ3သိန်းခွဲလောက်ရတဲ့အခါမှာလူလိမ်မှန်းသိရပါတယ်။ Nigel Gria နဲ့သူ့ရဲ့ Current Enterprise ကိုအဆက်ဖြတ်ဖို့နဒာမြကကြေညာချက်ထုတ်ပါတယ်။ Nigel Gria ရဲ့ကရင်မြို့တည်စီမံကိန်းမှာငွေစိုက်ထုတ်မိတဲ့အမေရိကန်နဲ့ဂျပန်လုပ်ငန်းရှင်ကစင်ကာပူမှာတရားစွဲတဲ့အခါအရင်းစိုက်သူ3ဦးကိုဒေါ်လာ1000စီပေးဖို့ဆုံးဖြတ်ထားကို April 22ရက်နေ့ထုတ် Sydney Morning Herald မှာပေါ်ပြပါတယ်။လွန်ခဲ့တဲ့နှစ်မေလ9ရက်နေ့ကပြတ်သားနဲ့လောင်းကစားဥပဒေဟာနိုင်ငံကြားသားအတွက်သာဖြစ်ပုံရပါတယ်။ဥပဒေပုံမှန်73မှာမြန်မာပြည်သူပြည်သားကစီနိုမှာလောင်းကစား권မပြုရလို့ပိတ်ပင်ထားပါတယ်။ခေတ်စနစ်နဲ့ညှော်ညီးတဲ့ဥပဒေဖြစ်ဖို့ရည်ရွယ်တယ်လို့ပေါ်ပြထားတာကိုကြည့်ရင်နိုင်ငံကြားသားအတွက်တရုတ်လောင်းကစားဝိုင်းတည်ထောင်တာဟာခေတ်စနစ်နဲ့ကိုက်ညီတယ်လို့ဖြစ်နေပါတယ်။မြန်မာပြည်ထဲမှာလောင်းကစားဝိုင်းတည်ထောင်권ပေးပြီးမြန်မာပြည်သားမပါရဘူးလို့ပိတ်ပင်တားမြစ်တဲ့ဥပဒေဖြစ်နေပါလေခင်ဗျာ
။ဒီကပတ်ဂျမိုင်းကဏ္ဍမှာတော့ကိုဗစ်ကာလသွေးလွန်တုပ်ကွေးသတိပြုစရာအကြောင်းတင်ပြထားပါတယ်။ဒီကိုဗစ်ရောဂါကြီးကူးစက်နေချိန်သွေးလွန်တုပ်ကွေးဖြစ်နှုန်းသေနှုန်းကကိုဗစ်ထက်၅ဆကျော်များနေတာမို့သွေးလွန်တုပ်ကွေးဖြစ်နိုင်တာကိုသတိပြုမိဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ကိုဗစ်ကာလမှာရာသီတုပ်ကွေးလည်းဖြစ်နေတာမို့သွေးလွန်တုပ်ကွေးဖြစ်နိုင်တာကိုဘယ်လိုခွဲခြားသိနိုင်ပြီးသေဆုံးမှုလျှော့ချနိုင်အောင်ဘယ်လိုသတိပြုလုပ်ဆောင်ကဘယ်လိုကာကွယ်နိုင်ပါလဲ။ဒီအကြောင်းကလေးထုခုနဲ့ဆေးတက္ကသိုလ်တည်းကလေးကျန်းမာပညာဌာနအငြိမ်းစားဌာနမှဗမောခဒေါက်တာစောဝင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။
ကဲကလေးတခုဆရာဝန်ဒီဗမခဒေါက်တာစောဝင်းညာကျွန်တော်တို့ဒီနှစ်ကိုဗစ်ကာလပေါ့နော်သွေးလွန်တုပ်ကွေးဖြစ်နှုန်းသေနှုန်းကဒီကိုဗစ်ရောဂါထက်များနေတယ်ဆိုပြီးတော့တော်တော်များများဒီပြည်သူကြားမှာလည်းစိုးရိမ်မှုတွေရှိကြတယ်လို့ဂျမိုင်းဝန်ထမ်းတွေဘက်ကလည်းဒီအသေးပြောင်းလုပ်နေဖို့အတွက်ဆိုပြီးတော့အထူးသတိပေးနေကြတာတွေရှိပါတယ်ဆရာအဲ့ဒီခါကျတော့ဒီနှစ်ကဒီတခြားနှစ်တွေနဲ့ရှင်လို့ရှိရင်ဘယ်လိုအနေအထားမျိုးရှိလဲဆိုတာစပြီးတော့ရှင်းပြပေးပါ
ဒီနှစ်ကတော့ကိုဗစ်ကတော့အခုအားလုံးသိတဲ့အတိုင်းပေါ့ကျွန်တော်တို့ဒီမှာကတော့ community transmission ဆိုတော့လူလူကြားမှာပြန့်နှံ့နေတာတော့မရှိသေးဘူးပေါ့ဆိုလိုတာပြင်ပလာတဲ့လူလာတွေကနေပြီးတော့ imported cases လို့ခေါ်တော့ပေါ့နိုင်ငံခြားကူးစက်လာရှိတယ်။ဒီလိုတကွေးတော့ခြံချောင်းဖြစ်တာဆိုတော့နှစ်တိုင်းနည်းနည်းများရှိပါတယ်။၃-၄နှစ်တခါပို့ဆိုးတတ်တယ်ပေါ့လူလာဖြစ်များတာကောညှဉ်းပန်းမှုဖြစ်တာများတာကော2013မှာတခါကျုံပါတယ်2019မှာတခါကျုံတယ်ပေါ့နော် 2021ပေါ့နောက်နှစ်ဆိုတော့ပိုဆိုးမယ်လို့အများဆုံးဖြစ်မလို့တက်ဆထားတယ်ပေါ့အခုဒီနှစ်ကလည်းအများဆုံးဖြစ်တဲ့နှစ်မတန်ခင်ဆိုတော့ကျွန်တော်တို့ရန်ကုန်မှာပေါ့နော်ဒါတချို့ဒီနယ်တိုင်းတွေလိုက်လဲပွားပါတယ်ရန်ကုန်မှာတော့တပြေးပြေးကတော့တက်လာဆိုဒီနှစ်လည်းကျွန်တော်တို့လူလာတွေတွေ့ပါတယ်ကျောင်းလို့နေကလေးရင်းကျောင်းလို့ကျူချင်းလို့ကဒီသွလွန်တကွေကအဓိကကူးတာဖြစ်တော့ဒီနှစ်တစ်ခုကတော့ကျောင်းတွေလည်းပိတ်ထားတာပေါ့နော်ခုတော့ပြန်ဖွင့်တယ်ပေါ့အဲကြတော့ကူးဆက်မှုကခါတိုင်းနှစ်လောက်တော့စိတ်အများကြီးတော့မတွေ့ဘူးဒုစရာဒုစရာတွေ့နေပါတယ်ဟောဒီနယ်နဲ့တိုင်းအနှံ့အပြားမှာပေါ့ဖြစ်နေပြီးတော့သေပြောင်းလုံးလဲရှိတယ်ဆိုတာတွေ့ရပါတယ်အဲတော့ကိုဗစ်ကတော့ကျွန်တော်တို့ဒီတပြည်လုံးမှာ6ရောက်သေးတယ်ဆိုတော့ဗျာဒီသွလွန်တကွေကြောင့်သေတာကတော့ပိုလေးတော့များတာပေါ့နော်ဒါပေမဲ့ဖြစ်ပေါ်တဲ့ပမာဏလည်းသွေးလွန်တကွေးဖြစ်တာအများကြီးပေါ့ထောင်ချီပြီးဖြစ်နေပါ
ဘူး။ဟုတ်ကဲ့ဒီသွေးလွန်တကွေးကိုအခုလိုကိုဗစ်ကာလမှာပေါ့နော်ခွဲခြားနိုင်အောင်ပေါ့နောက်ဒီရာသီတကွေးတို့တာမန်အေးမီတို့ကလည်းဖြစ်နေတော့သူ့ရဲ့ဒီထူးခြားတဲ့ခွဲနိုင်တဲ့လက္ခဏာလေးတွေကိုရှင်းရှင်းလေးပြအောင်ကြိုသိနိုင်အောင်ဆရာရင်ရှင်းပြပေးပါ
ဒီရာသီတကွေးနဲ့ကိုဗစ်ကတော့နည်းနည်းဆင်နိုင်တယ်ပေါ့နော်အဓိကတော့ချောင်းဆိုးတယ်နှာစီးတဲ့နှာရည်ယိုတယ်ပေါ့ဒီရာသီတကွေးဆိုနှာစီးချောင်းဆိုးကပုံများတယ်ဖျားလဲဖျားတယ်ပေါ့ကိုဗစ်ကကြာဖျားတယ်သာစီရပါတယ်ဆောင်းဆိုးတာဖြစ်နေတယ်နောက်တိတ်ဆိုးလာရင်တော့တက်ရှူပြတ်တယ်ပေါ့သွေးလွန်တကွေးကတော့များသောအားဖြင့်ဒီသာစီဆောင်းဆိုးတိတ်မရှိဘူးအချောက်ဖြားလာလို့ပေါ့နော်တခြားကြီးတယ်မင်းနဲ့ဘိုက်အောင်နဲ့အရေပြားမှာအနီးစက်ကလေးတွေပေါ်နိုင်တယ်အဲဒါလည်းသူကတော့ပုံများတယ်နောက်တစ်ခုကဖေးရိုတဲ့လက္ခဏာတွေပေါ့လေအရေပြားမှာအနီးစက်ကလေးတွေဖိလိုက်ရင်မပြောက်သွားတာတွေနော်သုံးမို့ရင်ပေါ်ပြီးနှစ်ယောက်အန္တရာနှာခေါင်းလေးဆန်တာဒီလိုလက္ခဏာတွေဖြစ်တတ်ပါတယ်အဲတော့နည်းနည်းလေးလက္ခဏာကွာပါတယ်အဲ့မဲ့ကိုဗစ်မှာလည်းကလေးတွေမှာတော့ဝင်ပြက်ဝင်ချောဖြစ်တာလေ၁၀ရာလောက်မှရှိတယ်လို့ပြောပါတယ်။ဒါပေမဲ့ကလေးမှာဆိုလို့ရှိရင်တော့ကိုဗစ်ကနည်းနည်းခံကောင်းတာတော့ကလေးတွေကလက္ခဏာမပြဘူးပြရင်လည်းပြင်းထန်မှုမဲတယ်ပေါ့လေ။ကိုဗစ်ကတော့ဒီလူကြီးကပိုပြီးတော့ပြင်းထန်တယ်ပေါ့လေ။ဒီသွေးလွန်တကွေးကတော့ကလေးမှာပိုဆိုးတော့ပေါ့နော်။၃နှစ်က၅နှစ်ဒီမှာပြင်းထန်လို့ဖြစ်တတ်တယ်။ကျွန်တော်မြင်ပြောရင်တော့ဒီကိုဗစ်ကတော့ကလေးမှာတော့ကမ္ဘာလုံးမှာကြည့်ရင်ပြင်းထန်မှုကတော့မရှိတော့အရင်မှမားနိုင်ဘူးပေါ့နော်။ရာသီတကွေးနဲ့သွေးလွန်တကွေးကတော့မှားနိုင်ပါတယ်သတိထားပြီးတော့ကြည့်နေရသွေးလွန်တကွေးကတော့ကျွန်တော်တို့စီမှာလည်းအမြဲဖြစ်နေကြဆိုတော့အမြဲသတိထားနေရမယ့်အရာဖြစ်ပါတယ်
ဟုတ်ကဲ့ဆရာရေအဲ့ဒီတော့ဒီသွေးလွန်တကွေးမှာဒီသေဆုံးမှန်နဲ့ short ချနိုင်အောင်ပေါ့နော်အလေးနဲ့ဗားလေးထည့်ပြောခြင်းလား
သွေးလွန်တကွေးကတော့ခုနောက်ပိုင်းမှာတော့ယောဂရဲ့သဘာဝကိုသိတော့ပို့ပြီးတော့ကုသမှုကတော့ကိုအောင်မြင်လာတယ်ပေါ့ဗျာဒါပေမဲ့ရေးကြည့်တဲ့တော့ချက်ကတော့သွေးလွန်တကွေးဖြစ်နေတယ်လို့သတိထားမိဖို့ကရေးကြည့်တယ်အမှားဖြစ်ဆိုတန်လျာဖြစ်နိုင်တဲ့ချက်ဒီဆိုဖြားပြီးတော့အောက်ပါနှစ်ချက်ရှိတာနဲ့သွေးလွန်တကွေးလို့ယူဆရတယ်ပေါ့နော်အဲ့ဒါတွေကအော့အန်တာအရေပြားမှာနီးစက်တွေအနီးခွက်တွေထွက်တာကိုလည်းမကျင်ကိုက်ခဲတာသွေးလွန်တကွေးလက်မှာစမ်းတတ်တဲ့စမ်းတတ်မှုပေါ့နော်ဆက်ဆက် positive တာနောက်ပြီးတော့သွေးပြူနေတာနဲ့အန္တရာယ်လက္ခဏာတွေရှိတာအဲ့တော့ဒီထဲမှာပြန်စဉ်းစားကြည့်ဖြားတာနဲ့နှစ်ချက်ပဲဆိုတော့ဥမာကြားတဲ့အန်နဲ့ကိုလက်ကြိုက်တယ်ဆိုရင်ဒါသွေးလွန်တကွေးတန်မြေအထဲမှာဝင်သွားပြီအဲတော့သွေးလွန်တကွေးရဲ့အန်ရဲ့လက္ခဏာတွေဆိုတာဘိုင်းနာတော့ကြားပြီးတော့ဘိုင်းနာတယ်ကြားပြီးတော့အဆက်မပြတ်အန်နဲ့နောက်နှာခေါင်းလေးရှန်တယ်သို့မဟုတ်ကော်ဖီနှစ်ယောက်အန်နဲ့ပေါ့မိန်းနဲ့သို့မဟုတ်ကနာမင်းဖြစ်တယ်ဆရာဝန်နေနဲ့စမ်းကြည့်ရင်အသေးကြီးရပေါ့
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီသွေးလွန်တကွေးဖြစ်နိုင်တာကိုဒီသတိပြုမိနိုင်ဖို့ပေါ့နော်ဒီတန်မြေလက္ခဏာတွေကိုသိထားခြင်းအပြင်ဒီသေဆုံးမှုဘယ်လို short ချနိုင်လဲဆရာ
သွေးလွန်တကွေးလို့တန်နေရထားတာလဲဘာကောင်းလဲဆိုရင်သွေးလွန်တကွေးမှာတချို့အရေးကြီးတဲ့အဆင့်ကိုရောက်မဲ့လူတွေကသွေးလန့်နေဆိုတဲ့လက္ခဏာဖြစ်တယ်၃ရက်က၅ရက်မှဖြစ်တတ်တယ်เนาะအဲ့တော့ကြီးလက်တွေအေးလာတယ်လူကလုံးခွေတယ်နေရာဝရမ်းဖြစ်တယ်ပေါ့เนาะနောက်ပိုင်းကျရင်တော့သွေးခုန်လုံးတိုင်းမရတာလို့သွေးခုန်လုံးဆမ်းမရတာလို့သွေးစိမ်တိုင်းမရတာလို့เนาะသွေးအပေါ်သွေးနဲ့အောက်သွေးကတ်တာလို့ဒါတွေဖြစ်တာပေါ့အဲ့လိုဖြစ်ချင်တဲ့အချိန်မှာဒီ short ရတယ်သွေးလနဲ့လက္ခဏာမဖြစ်ခင်မှာသူကထူးခြားတာကြာကြသွားတယ်။ကြာကြသွားတော့ဒီဆီယမ်မာတွေဆီယဝင်တွေရောမိဘတွေရောနည်းနည်းပေါ့သွားတယ်ပေါ့။တခုဆိုလို့ရှိရင်ကြောင်းလေးပိုင်းတော့တွတ်တာရှိတယ်။ဒါပေမဲ့ဒီတော့ကြာကြပြီနဲ့ကလေးကလန်းဆန်းတာမဟုတ်ဘူး။ပို့ပြီးတော့နှုံးခွေသွားတယ်။အန်နဲ့ခေါင်းမူးတယ်၊အိတ်နေတယ်ပေါ့နော်။အဲ့လိုဖြစ်ရင်ဒါစောစောစီးစီးသွေးလနဲ့အချိန်ကြီးစနေပြီဆိုတာသိဖို့လိုပါ။အဲ့လိုမျိုးလူနာတွေကဆေးရုံအမြန်တက်ဖို့လိုတယ်။စားရည်တွေကတော့ပြီးရပါအဲ့လိုမျိုးလုံနိုင်မှသာကျွေးလန့်တဲ့အချိန်ကိုတူနိုင်မြတ်တူလေအနေနဲ့ဖြစ်တဲ့ကိုယ်တွင်းသွေးရခြင်းတို့အသက်ဆုံးရှုံးခြင်းတို့ကမဖြစ်လေပါပဲ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခါဒီကာကွယ်ရေးအတွက်ရောဒီနေ့အတွက်ထူးထူးခြားခြား
တော်တော်လေးတော့စိတ်ပြောအထူးခြားမရှိပါဘူးခါတိုင်းဒီပိုးလောက်လမ်းနှိမ့်နေရေးပေါ့အဲဒီဖုံးတွန်ခတ်စစ်ပေါ့နော်လောင်းထောင်လဲဖွင့်ညှုပ်ချင်းမှုအဲဒီနောက်ထပ်ပေါက်လာမဲ့ခြင်းတွေကိုနှိမ့်နေရေးနီးပြူဟာတွေကိုဒီသူလူလူကလုပ်ဖို့လိုတယ်နောက်တစ်ခါဘက်ကတွေကိုကလေးအများကြီးနေလဲမှာလာစုတဲ့ဒီကလေးရင်ကြောင်းတို့ကျူရှင်တို့ကြောင်းတို့အဲ့ဒီနေရာတွေမှာပို့ပြီးတော့အဓိကလုပ်ဖို့လိုတော့ အခုနောက်ပိုင်းမှာပိုတိုးတက်လာတာတော့ debate လို့ခေါ်တဲ့ရှေးရှိပါပိုးလောက်လည်းမပေါက်ပွားတဲ့ရှေးပေါ့နော်အဲ့ဒါကိုရေကြီးရေတန့်ပေါ့မရေတိုင်းကြီးတို့နော်စိန်အိုးတို့ရေလောင်ကန်တို့အဲ့ဒါမျိုးမှထည့်ထားဖို့လိုပါတယ်သူကတခါထည့်ထားရင်နောက်ဘက်က10ပတ်လောက်ပိုးလောက်လည်းမဖြစ်ပွားတော့ဘူးအဲ့ဒါကိုတော့အစိုးရလည်းစံဝေပေးပါတယ်ပြင်ပပုတ်ကိကပါလည်းရောင်းလာတယ်ရှိပါတယ
်ဟုတ်ကဲ့ကျွန်တော်မေးမိတဲ့တခြားရေးကြည့်တဲ့ချက်ကော
ကျွန်တော်ပဲရေးထားတဲ့သွေးလွန်တကွေအန္တရာယ်ကင်းကာထားပေါ့နော်ရာဒီတိုင်းတွင်ဖြားနာရင်သွေးလွန်တကွေမှတ်ဆိုလိုတာအစားကြီးတဲ့မိန်းနဲ့ကလေးရောလူကြီးပေါ့နော်ဥမာတဲ့အဆိုင်30တွေဖြစ်တာလည်းရှိပါတယ်နော်သတိထားမိဖို့ပါနောက်တော့ဖြားကြစဉ်မလန်းနေအစဉ်သတိချက်သဘောအရေးကြီးတဲ့အစဉ်တွေကိုရောက်သွားတာကိုဒီမထားလိုက်မှုကိုအရင်ရှိလို့ဖြစ်ပါဟုတ
်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့အမျိုးသားပြည်နယ်တည်မြဲရေးနဲ့ငြိမ်းချမ်းရေးပဟုဌာန NRPC ကနေတိုင်းသာလက်လက်ကန် EAO ရှစ်ဖွဲ့အတွက်ရိတ်ခံငွေထောက်ပံ့ပေးခဲ့ပါတယ်။ရခိုင်အမျိုးသားပါတီ ANP ကလွတ်တော်အသီးသီးအတွက်ကိုယ်စားလှယ်ပေါင်း60ကျော်ဝင်ရောက်ရှင်ပြိုင်သွားမယ်ဆိုတာနဲ့ထိုင်းနိုင်ငံရောက်ရှမ်းရွှေ့ပြောင်းအလုပ်သမားတွေအထွေထွေရွေးကောက်ပွဲမှာကြိုတင်မဲပေးနိုင်ဖို့အခက်အခဲရှိနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကနန်ဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအစိုးရအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကကိုဗစ်ကာလမှာထောက်ပံ့ကြေးလိုအပ်နေတဲ့တိုင်းနာလက်နက်ကင် EAO ရှစ်ဖွဲ့အတွက်ရိတ်ခံငွေထောက်ပံ့ပေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးကပြီးခဲ့တဲ့ဩဂုတ်လ၁ရက်နေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်အဆိုပါကိုဗစ်ကာလထောက်ပံ့ငွေတွေကိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးဖြစ်တဲ့မွန်ပြည်သက်ပါတီ NMSP ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLAPC ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA တို့ကိုစက်သိန်း1000စီချင်းအမျိုးသားတပ်ဦး CNF ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO တို့ကိုစက်သိန်း950စီရခိုင်ပြည်လွတ်မြောက်ရေးပါတီ ALP မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့ကိုစက်သိန်း900စီလာဟုဒီမိုကရက်တစ်အစည်းအရုံး LDU အတွက်ငွေစက်သိန်း250တို့ကိုဇူလိုင်လ24ရက်ရက်စွဲနဲ့တပ်ဆိုင်ရာဘဏ်တွေကနေတဆင့်လွှဲအပ်ခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့ထောက်ပံ့ငွေတွေပေးအပ်တဲ့အစီအစဉ်မှာကရင်အမျိုးသားအစည်းအရုံး KNU နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့အစိုးရစီမှာကိုဗစ်ကာလထောက်ပံ့မှုတောင်းခံထားခြင်းမရှိဘူးလို့အဖွဲ့တာဝန်ရှိသူတွေကဆိုပါတယ်
နိုဝင်ဘာလ၈ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့အထွေထွေရွေးကောက်ပွဲမှာရခိုင်မျိုးရပ်ပါတီ AMB ကလွှတ်တော်တည်တည်အတွက်ကိုယ်စားလှယ်ပေါင်း60ကျော်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်အဲ့ဒီ60ကျော်ထဲမှာမျိုးရန်လှုပ်တော်အတွက်12ဦးပြည်သူလှုပ်တော်အတွက်18ဦးပြည်နယ်လှုပ်တော်အတွက်34ဦးနဲ့ရန်ကုန်တိုင်းရခိုင်တိုင်းဒေသရေးရဝန်ကြီးအတွက်2ဦးတို့ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ဩဂုတ်လ၂ရက်နေ့ကပါတီကထုတ်ပြန်တဲ့စာရင်းမှာဖော်ပြထားပါတယ် AMB ပါတီရဲ့ကိုယ်စားလှယ်လောင်းစာရင်းမှာအမျိုးသမီးကိုယ်စားလှယ်6ဦးပါဝင်ပြီးအများစုကတော့အသက်40ကျော်အရွယ်လူငယ်တွေဖြစ်တဲ့အတွက်ပြည်သူတွေကစိတ်ဝင်စားမှုရှိနေတယ်လို့မောင်တော်မျိုးခံကိုသွန်းအောင်ကပြောပါတယ်ဒီခိုင်ပြည်နယ်ကမက်ဆန္ဒနယ်မြေတွေမှာညီညွတ်တော်ဒီမိုကရက်တစ်ပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရခိုင်ဥဆောင်ပါတီရခိုင်ဒီမိုကရေစီဖွဲ့ချုပ်ရခိုင်မျိုးသားပါတီနဲ့တခြားလူမျိုးစုပါတီငယ်တွေပါဝင်တတိပုဂ္ဂလတွေလည်းဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်နေကြပါတယ်
ရခိုင်ပြည်နယ်ကြောက်တော်မြို့ကတဆင့်ချင်းပြည်နယ်ပလက်ဝမြို့နယ်ကိုနေရပြန်သွားကြတဲ့ချင်းလူငယ်၄ဦးကိုပြီးခဲ့တဲ့ဇူလိုင်လ29ရက်နေ့ကလမ်းခွလတ်မှာရခိုင်တပ်တော် AA တပ်ဖွဲ့ကဖမ်းဆီးထားတယ်လို့ခုမီချင်းမြို့နယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ကပြောပါတယ်အဲ့ဒီလူငယ်တွေဟာရန်ကုန်ကနေစစ်တွေကြောက်တော်ကတဆင့်ပလက်ဝမြို့ကိုပြန်သွားကြတာဖြစ်ပြီးပလက်ဝနဲ့ကြောက်တော်အကြားငတရိုင်းကျေးရွာမှာချင်းစစ်ဘေးရှောင်ပြည်သူတွေထောက်ပံ့ကူညီ ေးမှာတက်တက်ကြွကြွပါဝင်နေတဲ့အိုက်အောင်စိုးအပါဝင်လူငယ်၄ဦးကိုသာအေအေတပ်ဖွဲ့ဝင်တွေကဖမ်းဆီးသွားပြီးကြံ၃ဦးကိုတော့ပြန်လွတ်ပေးလိုက်တယ်လို့KACC ကပြောရေးဆိုခွင့်ရှိသူမိုင်နန်းဝေကပြောပါတယ်ချင်းစစ်ဘေးရှောင်များကုညီရဲကော်မတီ CISC ရဲ့ထုတ်ပြန်ချက်အရချင်းပြည်နယ်ပလက်ဝမြို့နယ်မှာတပ်မတော်နဲ့ရခိုင်တပ်တော် AA တို့အကြားတိုက်ပွဲကြောင့်2018ခုနှစ်ကနေ2020ဇူလိုင်လအထိဒရခိုင်အရသား20ဦးပြောက်ဆုံးနေပြီးအဲ့ဒီထဲက5ဦးဟာ AA အဖွဲ့ကဖမ်းဆီးထားတယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရခိုင်တပ်တော် AA တပ်ဖွဲ့ကတော့အခုချိန်ထိတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူ
းကရင်ပြည်နယ်ဖားပွန်ဒေသခံတော်မူသောပြစ်ဒဏ်ခံရမှုနဲ့ပတ်သက်ပြီးကျူးလွန်သူတပ်မတော်သားနှူးကိုစစ်တရားရုံးနဲ့စစ်ဆေးစီရင်ပြီးအမြင့်ဆုံးပြစ်ဒဏ်ချမှတ်လိုက်ခဲ့ကြောင်းတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ပြည်မှုကျူးလွန်သူတပ်မတော်သားနှူးကိုစစ်ဆေးဆောင်ရွက်နေချိန်မှာလဲမုံပြင်းနယ်ဘီလင်းမြို့နယ်ကဒုတိယအသွေးသွေးအုပ်ချုပ်ရေးမှုအပါဝင်ကြေးရွာအုပ်ချုပ်ရေးမှုတချို့နဲ့ရံမီရပါတချို့တက်ရောက်လိမ့်လာတာရှိတယ်လို့လဲတပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တပ်မတော်သားနှူးဟာပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့ကဖာပုံမြို့နယ်ပိုလူထားကြေးရွာအုပ်ချုပ်ရေးမှုရဲ့စနီးနော်မူနော်ထံပြည်စည်းလူရင်းလူတန်းတက်သည့်ပြည်မှုကျူးလွန်သွားခဲ့တယ်လို့အလားတူဖြစ်ရမျိုးသတ်မှတ်မဖြစ်ပွားဖို့နဲ့လူမှုဘဝလုံခြုံမှုရှိစေဖို့အတွက်တပ်စခန်းတွေပြန်လည်ရုပ်သိမ်းပေးဖို့ဘာပွန်ဒေသခံထောင်ကြီးကနေဇန္နထုတ်ပေါ်မှုတွေကလည်းဆက်တိုက်ဖြစ်ပေါ်လာပါတယ်
။ရှမ်းပြည်အလဲပိုင်းရှမ်းပြည်တွတ်တရေးပါတီရှမ်းပြည်တပ်မတော်လှုပ်ရှားထိန်းချုပ်ရာတန်ညာမုံရိုင်ဂျေတီမြို့နယ်ဘက်ကိုအစိုးရတပ်မတော်ကနေအင်အားဖြည့်တင်းမှုတွေပြုတ်လုနေတဲ့အတွက်ဆစ်စင်ရဲကြောင့်ရခင်တုံးကလိုရွေးကောက်ပွဲမကျင်းပနိုင်မှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ SSPP SSA ပြောခွင့်ရဗိုလ်မှူးစိုက်တန်းအောင်ကတော့ဒီတပတ်အတွင်းမိမိတို့လှုပ်ရှားရာဒေသဖက်ကိုအစိုးရတပ်ရဲ့တပ်မနစ်နဲ့စကခဆနဲ့နဲ့စကခ30လက်အောက်ခံတပ်ရင်းတွေကအဖက်ဖက်ကနေအင်အားဖြည့်တင်းဝေရောက်လာနေတာအင်အားတထောင်ထက်မနည်းရှိပြီလို့ပြောဆိုလိုက်ပါတယ်ပြည့်ခဲ့တဲ့2010-2015ရွေးကောက်ပွဲနဲ့2019ကြားဖြတ်ရွေးကောက်ပွဲမတိုင်ခင်ကာလကလည်းအခုလိုပဲအစိုးရတပ်ဟာစစ်အင်အားဖြည့်တင်းပြီးစစ်ဆင်မှုပြုခဲ့တာကြောင့်2015ရွေးကောက်ပွဲတုန်းကဂျေတီမင်းနောင်တန်ရန်မန်ရှူးမြို့နယ်တွေမှာလွတ်တော်ကိုယ်စားလှယ်ခုနှစ်နေရာအတွက်ရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူ
းအခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါထိုင်းနိုင်ငံမြောက်ပိုင်းကိုးခရိုင်အတွင်းမှာရှမ်းရွှေ့ပြောင်းအလုပ်သမားသိန်းကနန်းရှိပါတယ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာတူတင်မဲပေးနိုင်ဖို့ပုံစံ15တင်လျှောက်သူကရာဂနန်းသာရှိတာဘာကြောင့်ပါလဲတူတင်မဲပေးနိုင်ဖို့ရှမ်းရွှေ့ပြောင်းအလုပ်သမားတွေကဘာအခက်အခဲတွေကြုံတွေ့နေရပါသလဲနမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်
ထိုင်းနိုင်ငံချင်းမိုင်ခရိုင်တစ်ခုတည်းမှာပဲရှမ်းရွှေ့ပြောင်းအလုပ်သမား8000ကျော်ရှိပေမဲ့ကြိုတင်မဲ6900ကျော်သာရှိပါတယ်။သူတို့ဘယ်လိုအခက်အခဲတွေရှိနေသလဲဆိုတာကိုကြိုတင်မဲလာရောက်တင်လျှောက်တဲ့ဇက်ရှန်မောင်ကရှမ်းပါတာနဲ့အခုလိုပြောပါတယ်
အန်မောင်မျိုးကဟောက်တံဖူအန်ခတ်ခတ်ခတ်တော်မန်ဒီလီနန
်ကျွန်တော်တို့ကပမာဆံမတတ်တော့ဘာမှဖြစ်နိုင်ဘူးလေအမားမပါရဘူးဆိုတော့ကျွန်တော်တို့အတွက်ပို့ပြီးတော့မလွယ်ဘူးထောင်ဖြည့်ပြီးလို့တန်ရုံးကိုသွားပေးရမှာလေပမာစကားကောင်းကောင်းမပြောတတ်လို့ပြောစကားနားလည်မှုလွှဲမတာတွေဖြစ်မှာစိုးရိမ်နေ
ချင်းမိုင်ခရိုင်အတွင်းနဲ့လမ်းဖုန်းခရိုင်အတွင်းကွင်းစင်ပြီးအလုတ်သမားတွေကိုအကူအညီပေးတဲ့ဇိုက်ဟတ်ခဲကကြုံတွေ့ရတဲ့အခက်အခဲတွေကိုအခုလိုပြောပြပါတယ်
ကျွန်တော်တို့တွေ့ရတဲ့အခက်အခဲကတော့ဒီရှေ့ပြောင်းလုပ်သမားတွေကသူတို့ကမြန်မာစာမြန်မာစကားမတတ်တော့ဖောင်ဖြည့်တာလည်းအခက်အခဲဖြစ်တယ်။တန်ရုံးစီကိုတိုက်ရိုက်တယ်မတွားရဲကြဘူးပေါ့ကျွန်တော်တို့အနေနဲ့ဖောင်လိုက်ဖြည့်ပေးတာလည်းဒီအချိန်ယူရတယ်သူတို့မှလည်းအလုပ်ကတစ်ဖက်ဆိုတော့သူတို့တောင်းဆိုတာကတော့ရှမ်းစာနဲ့ဒီဖောင်လေးလုပ်ပေးဖို့ပေါ့သူတို့ကိုယ်တိုင်ဖြည့်နိုင်တော့ပို့ပြီးတော့မှအချိန်ကုန်တက်တာမယ်ပို့ပြီးများစာမှာပေါ့
ဒီမိုကရေစီနိုင်ငံကိုထူထောင်တာနဲ့အညီအခုလိုမဲပေးချိန်မှာတိုင်းသားလူထုလူသန်းစားအလုံးတန်းတူအခွင့်အရေးရရှိဖို့အတွက်တိုင်းသားတွေအခက်အခဲကိုဥစွာကူညီဖြည့်ရှင်းတင်တယ်လို့အမတ်သုံးမင်းဆန္ဒနဲ့လာရှိုးခရိုင်ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဇိုင်ဝမ်လျန်ခမ်ကအခုလိုပြောပါတယ
်နိုင်ငံတော်အနေနဲ့တိုင်းသားဘာသာစကားတွေကိုပေါ့နော်ညုံတုံးဘာသာစကားအနေဖြင့်မပြထားနိုင်တဲ့ပေမဲ့လည်းဒီမဲပေးတဲ့ချိန်တွေမှာတော့ဒီလိုသက်ဆိုင်တဲ့တိုင်းသားဘာသာစကားတွေကိုဖြည့်ဆွတ်ပေးဖို့အတွက်ကျွန်တော်တို့ပန်ကြားလိုတယ်တိုက်တွန်းလိုတယ်ပေါ့နော်
ကြိုတင်မဲပေးနိုင်ဖို့ပုံစံ15လျှောက်ထားဖို့ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့အခြေစိုက်မြန်မာကောင်စစ်ဝင်ရုံးကဇူလိုင်လ16ရက်နေ့ကနေဩဂတ်စ်လ5ရက်နေ့အထိအချိန်ကန့်သတ်ထားပေးပါတယ်အဲ့ဒီပုံစံ15 form ကိုမြန်မာနိုင်ငံကိုပို့ပြီးသူတို့တွေမဲပေးပိုင်ခွင့်ရှိမရှိစစ်ဆေးမှာဖြစ်ပါတယ်မဲပေးပိုင်ခွင့်ရှိသူဖြစ်ပြီးခရီးလွန် ချိုတင်မဲပေးခွင့်လျှောက်ထားသူအချက်လက်တူညီမှတာမဲပေးပိုင်ခွင့်ရှိမှာဖြစ်ပါတယ်
။ဆက်ပြီးတော့ပေါင်းစည်းပြီးသားမွန်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့မွန်ညီညွတ်ရေးပါတီအနေနဲ့ဒေသအသီးသီးမှာကိုယ်စားလှယ်နေရာပေါင်း60ကျော်ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်
။နောက်မယ့်2020နိုဝင်ဘာလ8ရက်နေ့ရွေးကောက်ပွဲမှာမွန်ညီညွတ်ရေးပါတီ MUP အနေနဲ့ပြည်내လွှတ်တော်ကိုယ်စားလှယ်နေရာတော်တော်များများအနိုင်ရရှိဖို့မျှော်လင့်ထားတယ်လို့ပါတီတွဲဖက်သွင်းရေးမှူးထက်နိုင်ရသမကအခုလိုပြောပါတယ်
ဒီတော့လည်းများစုအနိုင်ရဖို့တော့ကြော်လစ်ထားပါတယ်ကျွန်တော်တို့အနေနဲ့အစိုးရဖွဲ့ဖွဲ့မရှိပါဘူးတကယ်၍လွှတ်တော်ထဲမှာကျွန်တော်တို့အများစုရမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြည်내အစိုးရကိုကျွန်တော်အကောင်းဆုံးထိန်းချုပ်သွားနိုင်တဲ့အနေအထားဖြစ်လာမယ်
ပြည်내လွှတ်တော်မှာမွန်ညင်ညွတ်ရေးပါတီကအမနေရများများရခဲ့မယ်ဆိုရင်ပြည်내လွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌရွေးချယ်တင်မြှောက်မှုမှာအသာစီးရနိုင်တယ်လို့မွန်ညင်ညွတ်ရေးပါတီမဲအောင်နိုင်ရေးအဖွဲ့ဝင်နိုင်ရဲစော်ကဆိုပါတယ်
ပြည်내လွှတ်တော်မှာနေရာများမယ်၊ဥရဒုတိယများမယ်ဆိုရင်တော့ပြည်내လွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌရွေးချယ်တင်မြှောက်မှုမှာဥပဒေအသာစီးရနိုင်တယ်နောက်ပြီးတော့ဒီကကြရတဲ့ပုံစံတွေဖြစ်လာတာတစ်ချက်ပေါ့အစိုးရကိုထိန်းချုပ်တဲ့လုပ်ငန်းတစ်ခုလုံးမှာလည်းကိုပါတီရဲ့အမြင်ကိုပါတီရဲ့အင်အားဒီလေများတဲ့ဆိုမဲဆွဲဆုံးချက်တာပဲဖြစ်ဖြစ်အထူးကြီးတင်ပြတဲ့နေရာမှာပဲဖြစ်ကိုပါတီနဲ့ကိုလူရွယ်အင်အားကိုဖွဲ့ရဲ့အင်အားကပိုခိုင်မာလာမှာပေါ့
ဝန်ပြည်နယ်မှာမွန်ညင်ညွတ်ရေးပါတီ MUP နဲ့ NLD ပါတီတို့အကြိမ်နဲ့ရှင်ပြန်ရမှာဖြစ်တဲ့အတွက်ပြည်သူလက်ခံတဲ့ကိုယ်စားလှယ်တွေပါဝင်ဖို့လိုအပ်တယ်လို့လည်းရေးမြို့ကစီးပွားရေးလုပ်ငန်းရှင်နိုင်လွင်ကအခုလိုတုံ့တက်ပါတယ်
ပြည်သူလက်မခံတဲ့ကိုယ်စားလှယ်ကိုထည့်ခဲ့မှဆိုရင်ပြည်သူကဘယ်မဲ့ထင်မလဲပြည်သူကအရင်ကလိုမအားတော့ဘူးလေ MUP နဲ့ NLD ကတော့ဒီနယ်အဆင့်မှာတော့လောလောဆယ်ဆိုပြိုင်ဘက်ကောင်းတယ်လို့ယူဆရတာပေါ့
မွန်ညင်ညွတ်ရေးပါတီဟာပါတီခြေဆက်ရာမွန်ပြည်နယ်အပြင်ကရင်ပြည်နယ်တနင်္သာရီနယ်ရန်ကုန်တိုင်းကမဲဆန္ဒနယ်မြေတွေမှာရှင်ပြိုင်ဖို့ပြင်ဆင်နေကြတာဖြစ်ပါတယ်ရွေးကောက်ပွဲမှာရှင်ပြိုင်ဖို့ကိုယ်စားလှယ်လောင်း62ဦးကိုလည်းအတည်ပြုထားပါတယ်ရှင
်အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
အမျိုးသားပြန်လည်တင်မြင်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကနေကိုဗစ်ကာလမှာထောက်ပံ့ကြေးလိုအပ်နေတဲ့တိုင်းရင်းသားလက်နက်ကိုင် EAO ရှစ်ဖွဲ့အတွက်ရိတ်ခါငွေထောက်ပံ့ပေးခဲ့ပါတယ်2020ရွေးကောက်ပွဲမှာရခိုင်အမျိုးသားပါတီ ANP ကလွတ်တော်အသီးသီးအတွက်ကိုယ်စားလှယ်ပေါင်း60ကျော်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ COVID-19 အတွက်ဘယ်ကဝက်ရှင်မျိုးကိုမဆိုလူတိုင်းလက်လန်းမီအောင်လုပ်ပေးမယ်ဆိုရင်ကမ္ဘာစီးပွားရေးအမြန်ပြန်ပြီးကောင်းလာနိုင်မယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကTedros Ghebreyesus ကချက်တဲ့ပြင်းနေမှာပြောပါတယ်။ကမ္ဘာကြီးအမြန်ပြန်နလန်းထူလာစေဖို့အတွက်ကာဝယ်ဆေးတွေဒါမှမဟုတ်တခြားသုံးဝင်တဲ့ပစ္စည်းတွေကိုမျှဝေရဟာတကယ်ထောက်ကူဖြစ်စေကြောင်းနဲ့ကမ္ဘာစီးပွားရေးကိုအမြန်ပြန်ကောင်းလာစေနိုင်ပြီး COVID-19 ကြောင့်ထိခိုက်ရမှုတွေကိုလျော့ပါစေနိုင်တယ်လို့လည်းပြောပါတယ်။ American ပြည်တော်စုက November 3ရက်ရွေးကောက်ပွဲမတိုင်ခင် Coronavirus ကာဝယ်ဆေးရနိုင်ခြေရှိနေတယ်လို့သမ္မတ Donald Trump ကချက်တဲ့ပြင်းနေမှာပြောပါတယ်။သမရအင်ဂျူရဲ့ကျန်းမာရေးကျွမ်းကျင်သူတွေခံမှန်းတာတဲ့ပိုးပြီးအပြုသဘောဆောင်တဲ့ခံမှန်းချက်လည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးလုပ်ငန်းတွေရပ်ဆိုင်ထားရတဲ့အတွက် American စီးပွားရေးယိုယွင်းလာနေချိန်မှာပဲသမရထရမ့်ကဒုသမရအသက်တမ်းအတွက်ပြန်အရွေးခံဖို့လုပ်နေတာပါ။ဒီကာယောဂါကြောင့် American နိုင်ငံမှာဖြန့်ဖြန့်အားဖြင့်တရက်ကိုလူတစ်ထောင်ကျော်တည်ဆုံနေချိန်မှာပဲစာတင်ကြောင်းတွေပြန်ဖွင့်လာတာကစပြီး American လူနေမှုပိုးကငကိုတိုင်းပြန်ဖြစ်လာဖို့သမရကကြိုးစားနေတာဖြစ်ပါတယ်။မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့တို့ Facebook မှာတင်တဲ့ post တွေနဲ့ဆက်သွယ်ပြောဆိုမှုတွေကိုထုတ်ပေးဖို့ American တရားရုံးတစ်ခုကတဆင့် Gambia နိုင်ငံတောင်းဆိုထားတာကို Facebook ကလက်မခံပဲပယ်ချလိုက်ပါတယ်။ဒီလိုလူမှုကွန်ရက်အသုံးပြုသူတွေရဲ့ဆက်သွယ်ပြောဆိုချက်တွေကိုထုတ်ပေးရင် American ရဲ့ဆက်သွယ်ရေးဥပဒေနဲ့ညှိစွန်းနေတယ်လို့ Facebook ကပြောပါတယ်။ Washington DC ခရိုင်တရားရုံးနေနဲ့ Gambia ရဲ့တောင်းဆိုချက်ကိုပယ်ချပေးဖို့လဲ Facebook ကအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်။အရှေ့တောင်အာရှနိုင်ငံများဖွဲ့အာဆီယံဖွဲ့စည်းတည်ထောင်တဲ့53နှစ်မြောက်အထိမ်းအမှတ်ဖြစ်တဲ့အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကအဖွဲ့ဝင်10နိုင်ငံကိုချီးကျူးဂုဏ်ပြုလိုက်ပါတယ်။ဝန်ကြီးပွန်ပီယိုကအမေရိကန်နဲ့အာဆီယံနိုင်ငံတွေကြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေကနေရ Indo Pacific ဒေသကိုလွတ်လပ်ပွန်းနေတဲ့ဒေသတစ်ခုဖြစ်လာဖို့အထောက်အကူပြုခဲ့တယ်လို့လည်းပြောပါတယ်တောက်ကြနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဒီဝေးမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။ကျွန်မခင်ဗျာပ
ါ This program has come to you from the Voice of America, Washington.